Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American အသံရဲ့2022ခုနှစ်ဇူလိုင်လ15ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့နေ့ခင်းအစီအစဉ်ကိုရုတ်တန့်တဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာဒီကနေ့မနေ့ကျွန်တော်တင်ဆက်သွားမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့မြန်မာနိုင်ငံရဲ့ကိုဗစ်အကျပ်တဲကိုအရေးပေါ်ကူညီပေးဖို့နိုင်ငံတကာကကုလသမဂ္ဂကတိုက်တွန်းလိုက်တဲ့သတင်းအပါအဝင်ကိုဗစ်တတိယလိုင်းသေဆုံးမှုများလွန်းတဲ့အတွက်ရေဝေးသုတ်တံမှာမိသူကြိုဖို့စောင့်ဆိုင်းနေရတဲ့အကြောင်းနဲ့အတူအာဖဂန်ကနေအမေရိကန်တပ်တွေအခုချိန်မှာပြန်ရုပ်သိမ်းတာဟာမှားယွင်းတဲ့လုပ်ရအဖြစ်သမရဟောင်းဘုရှ်ကဝေဖန်လိုက်တဲ့သတင်းတွေကိုပူခမောင်စိုးမင်းနဲ့အတူပြောပြသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။အဲ့ဒီလိုသတင်းတွေနားဆင်ပြီးတဲ့နောက်မှာတော့
ကျွန်တော်တို့နေပြောနိုင်တာကတော့အမေရိကန်နိုင်ငံလိုမျိုးကဒီလိုသူစီမှာရှိနေတဲ့ဒီတမ်မကြီးဦးကျော်မိုးထွန်းလိုအခြေအနေမှာ
ဒါကတော့တမ်မကြီးဦးကျော်မိုးထွန်းကိုစစ်ကောင်စီလက်ထဲလွှဲအပ်နိုင်ပွဲမရှိဘူးလို့ NUG ဝန်ကြီးဦးထင်လျောင်က VOA ကိုပြောသွားတာပါဆက်သွယ်မေးမြန်းခန်းကိုထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဆော့ဆော့ကြားခဲ့ရတဲ့ကိုဗစ်ကြောင့်မြန်မာနိုင်ငံမှာသေဆုံးမှုတွေအလွန်များပြားလာပြီးဒီတကြိုးဒါရောင်မှလက်မလည်နိုင်အောင်ဖြစ်နေရတဲ့အခြေအနေတွေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ဦးကျော်စံသာရဲ့မြမအရေးသုံးသက်ချက်လူတို့နဲ့ကျမ်းမာရေးအစီအစဉ်အားကစားကဏ္ဍစတာတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပ
ါမြန်မာနိုင်ငံမှာကိုဗစ် -19 အကျပ်တဲပုံမှုဆိုးရွားစေနိုင်တဲ့အခြေအနေတွေကိုအရေးပေါ်ကင်တွယ်ဖြေရှင်းဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းလိုက်ပါတယ်Delta မျိုးကွဲကိုဗစ်ပိုးအပါအဝင်ကိုဗစ်ကူးစက်မှုကြီးထွားလာတာမြန်မာနိုင်ငံကျန်းမာရေးစနစ်ပြက်ပြားနေတာစစ်ကောင်စီနဲ့ပတ်သက်သမျှကိုမြန်မာလူထုကအယုံကြည်မရှိတာတို့ကြောင့်နိုင်ငံတကာအတိုင်းဝိုင်းရဲ့အရေးပေါ်အကူအညီမရရှိနိုင်ဘူးဆိုရင်လူအများပြားတေဆုံးရမယ့်အကြောင်းတရားတွေစုံစည်းနေတဲ့မုံနိုင်ကြီးတစ်ခုလို့ဖြစ်တယ်လို့ Don M. Bruce ကပြောကြားလိုက်တာပါပုံမှန်ကျန်းမာရေးအဆင့်ရရှိရေးဟာလူတွေရဲ့အခြေခံရပိုင်ခွင့်ဖြစ်ပြီးမြန်မာနိုင်ငံသားတွေဟာဒါကိုငြင်းပယ်ခံနေရတယ်လို့လည်းသူကဆိုပါတယ်မြန်မာပြည်သူလူထုအတွက်အရေးပေါ်ညွန်ပေါင်းအဖွဲ့တစ်ခုဖွဲ့စည်းဖို့ဂျနီဗာလူအခွင့်အရေးကောင်စီမှာဇူလိုင်9ရက်နေ့ကစော်ဩခဲ့တာကိုလည်းဗုဒ္ဓမနေတုံးကထပ်မံသတိပေးပါတယ်မြန်မာစစ်ကောင်စီဟာဒီအကြက်တဲကိုကင်တွယ်ဖြေရှင်းဖို့အရင်အမြင့်နဲ့စွမ်းရည်မရှိသလိုတရားဝင်လုံးပန်ခွင့်လည်းမရှိဘူးလို့တွန်အမ်ဒရူးစ်ကပြောကြားခဲ့တာပ
ါမနေ့ကရန်ကုန်ဗုဒ္ဓရောင်မြို့လယ်မှာလူငယ်အမျိုးသမီးတွေကမိတို့တွေကန်ဆောင်ပြီးစစ်အာဏာရှင်ကိုအော်ဟစ်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။လက်သုံးချောင်းထောင်တင်ဂေတာနဲ့ရန်ကုန်21ရာစုပန်ထရာဘရင်မာများတပိတ်စစ်ကြောင်းဆိုတဲ့စာရန်ပိုစတာတွေကန်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကိုဗစ်ကယောဂါကိုတော့မကြောက်တာစစ်အာဏာယူကိုကြောက်ရမှာလားဆိုပြီးကြွေးကြော်ခဲ့ကြသလိုဖက်စစ်စစ်တပ်အမြင့်ဖြတ်လို့လည်းကြွေးကြော်ခဲ့ကြပါတယ်။တရားကျော်လောက်ရှိတဲ့လူငယ်အမျိုးသမီးတွေဟာအဲ့ဒီလိုစီတန်းအော်ဟစ်ဆန္ဒပြခဲ့ပြီးနောက်လူစုခွဲကြပါတယ်။အလားတူကချင်ပြည်နယ်ဖားကန်မြို့မှာလည်းစစ်အာဏာရှင်စန့်ကျင်ကန့်ကွက်မှုတွေကိုနေ့စဉ်နေ့ပါပြုလုပ်နေကြပါတယ်ခင်ဗျာ
။ကိုဗစ်တတိယလှိုင်းရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဒီရက်ပိုင်းတွေကိုဗစ်ကြောင့်တည်ဆုံးသူများပြားလွန်းတာကြောင့်ရန်ကုန်တိုင်းရေဝေးသုတ်တံမှာရုပ်အလောင်းတွေကိုဗုဒ္ဓနေ့ရုံးကညနေအချိန်ထိမိသူကြိုပေးနေရကြောင်းရန်ကုန်ကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ရာနဲ့ချီစုပုံနေတဲ့ရုပ်အလောင်းတွေကိုမိသူကြိုဆက်ကအလင်းမီအောင်မီးမရှို့နိုင်တာကြောင့်ညပိုင်းအချိန်ထိစောင့်ဆိုင်းနေကြရတာဖြစ်ပါတယ်။ရုပ်အလောင်းပိုင်ရှင်တွေကလည်းမိသူကြိုပေးမဲ့အလှည့်ရောက်ဖို့စောင့်ဆိုင်းနေရတဲ့မြင်ကွင်းတွေကိုလူမှုကွန်ရက်ဗီဒီယိုတွေမှာတွေ့ရပါတယ်။မိသူကြိုဖို့စောင့်နေရတဲ့ရုပ်အလောင်း250နဲ့300ကြာရှိတယ်လို့ပြည်တွင်းမီဒီယာတချို့ကရေးပေမဲ့ VOA အနေနဲ့တိကျအတည်ပြုဖို့ကြိုးပမ်းနေဆဲဖြစ်ပါတယ်အခုလိုစောင်းဆိုင်းရင်ညနေလာချိန်မှာရုပ်အလောင်းတွေကိုကျမ်းမြင်မှာပဲခြားထားခဲ့ဖို့မှာကြားရင်မိသားစုဝင်တွေကိုပြန်ကန်းပြီးရုပ်အလောင်းတွေကိုအစုလိုက်မိသူကြိုပေးနေတဲ့အခြေအနေတွေရှိကြောင်း ရန်ကုန်မြို့ကန်တွေကပြောကြပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကနိုင်ငံရေးခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ညီလာခံတစ်ခုကိုကျင်းပဖို့အတွက်ပါကစ္စတန်နိုင်ငံကစီစဉ်နေပါတယ်။ဒါဟာအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွေကရုပ်သိမ်းနေစဉ်မှာအဲ့ဒီလိုကမ်းလှမ်းခဲ့တာဖြစ်ပါတယ်။အမည်မဖော်လိုတဲ့ပါကစ္စတန်ထိပ်တန်းအရာရှိတွေက VOA ကိုမနေ့ဗုဒ္ဓနေ့ကပြောဆိုခြင်းအရာအဲ့ဒီညီလာခံကိုဒီလဇူလိုင်18ရက်နေ့ကနေ19ရက်နေ့အထိပြုလုပ်မှာဖြစ်ပြီးအာဖဂန်နိုင်ငံရေးခေါင်းဆောင်တော်တော်များများတက်ရောက်ကြလိမ့်မယ်လို့သိရပါတယ်။အဲ့ဒီထဲမှာအာဖဂန်နစ္စတန်သမ္မတရဲ့ပါကစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရာဟူဒင်ရာဗာနီဗန္ဒာယီဝန်ကြီးဟောင်းဟာဇာရန်တို့လည်းတက်ရောက်ကြလိမ့်မယ်လို့ VOA ကိုပြောပါတယ်။ဒါပေမဲ့လည်းကျင်းပမဲ့နေ့ရက်ကိုတော့ဆက်လက်ဆွေးနွေးနေဆဲဖြစ်တယ်လို့ဆိုပါတယ်။ရေရှည်တည်တတ်တဲ့အနာဂတ်ငြိမ်းချမ်းရေးဆွေးနွေးမှုအတွက်တဘောတူညီညီမှုရရှိရေးကိုတော့အာဖဂန်တွေကိုယ်တိုင်တာဝန်ယူကြရမှာဖြစ်တယ်လို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာပါကစ္စတန်တာမတ်ကြီးကပြောပါတယ်ခင်ဗျာ
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ57 kHz 9859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဂျာတာပရိနေမနက်ခင်းသတင်းတွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေအပီးတိုင်ပြန်ရုပ်သိမ်းတာဟာသမ္မတဂျိုးဘိုင်ဒန်အတွက်မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အမေရိကန်သမ္မတဟောင်းဂျော့ဂျ် W. ဘွတ်ကပြောကြားလိုက်ပါတယ်။အမေရိကန်တပ်တွေကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်အာဖဂန်နိုင်ငံအတွင်းတာလီဘန်တွေတကြောပြန်စိုးမိုးလာနိုင်ပြီးပြန်ပေါ်လာနိုင်တဲ့တာလီဘန်တွေရဲ့တင်းကျပ်တဲ့အုပ်ချုပ်မှုကိုရင်ဆိုင်ရမယ်။အမျိုးသမီးနဲ့ကလေးငယ်တွေရဲ့ကံကြမ္မာအတွက်သူ့အနေနဲ့စိုးရိမ်မိကြောင်းသမ္မတဟောင်းဘွတ်ကပြောကြားတာပါ။ဘော်ရူနိမှာထုတ်လွှင့်တဲ့ဂျာမန်ဒွိုက်ရှ်ဗယ်လာယူတန်ဌာနနဲ့အင်တာဗျူးမှာသမရာဟောင်းဘွတ်ကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်လက်တလောအာဖဂန်ကအခြေအနေတွေကိုကြည့်ရင်တာလီဘန်တပ်တွေနယ်မြေကြီးတွေကိုတစ်ခုပြီးတစ်ခုသိမ်းပိုက်လာနေတာကြောင့်သမရာဂျိုးဘိုင်ဒန်အနေနဲ့အမေရိကန်တပ်တွေအားလုံးပြန်ယုံသိမ်းမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာမှားယွင်းတယ်လို့သူယူဆကြောင်းပြောကြားခဲ့တာဖြစ်ပါတယ်
အိန္ဒိယနိုင်ငံရဲ့နာမည်ကျော်နွေရာသီတောင်ပေါ်အပန်းဖြေဆင်မလာမြို့မှာလာရောက်လေပတ်သူတွေများပြားလွန်းလို့ကိုဗစ်ဒုတိယလိုင်းအခြေအနေဆိုးဝါးတဲ့အခြေအနေကိုပြန်ရောက်ရှိစေတယ်လို့အာဏာပိုင်တွေကသတိပေးထားပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ကပ်ရောဂါဒုတိယလိုင်းကနေမကြာခင်သတင်းပတ်တွေကအနှဲငယ်ကြာဆင်းခဲ့ပြီးနောက်အခုလိုတောင်ပေါ်အပန်းဖြေမြို့မှာလူတွေပြန်လည်စီကားလာကြတာဖြစ်ပါတယ်။ဒါကိုလာပေါင်းများစွာကိုဗစ်ကြောင့်အထူးကြံပိတ်ဆို့မွန်းကျပ်မှုတွေကနေထွက်ပေါက်ရှာတဲ့အနေနဲ့အပန်းဖြေခီးထွက်ကြခြင်း revenge travel ဆိုတဲ့စကားကိုအသုံးလုံးပြောဆိုနေကြပါတယ်။အဲ့ဒီလိုခီးသွားတွေနဲ့ပြည့်ညတ်ပြီးနှာခေါင်းစည်း mask မတက်ကြတာဟာဒီနေ့အစောပိုင်းကခွင့်ပြုခဲ့တဲ့ဘာသာရေးပွဲတော်တွေနိုင်ငံရေးဟောပြောပွဲတွေလိုပဲကိုဗစ်ကပ်ရောဂါပိုပြန့်ပွားမှုတွေကိုအဓိကဖြစ်စေကြောင်းနဲ့နောက်ဆုံးကူးစက်မှုပြင်းထန်ပြီးစားပြောင်း delta variant လို့လည်းပိုမိုပြန်ပွားစေတယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံအနေနဲ့ကိုဗစ်ကပ်ရောဂါကိုအလူးလဲခံနေရပြီမဲ့စီးပွားရေးပြန်လည်ခေါင်းမွန်လာအောင်လှုပ်ဆောင်ဖို့လိုအပ်နေပါတယ်ခင်ဗျာ
တိုကျိုအိုလံပစ်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့ဂျပန်နိုင်ငံကိုဒါဇင်နဲ့ချီရောက်နေတဲ့ဘရာဇီးအားကစားသမားတွေတဲခိုရာဟိုတယ်မှာအဆုအပြုံလိုက်ကိုဗစ်ကူးစက်မှုတွေ့ရတာကြောင့်တိုကျိုအိုလံပစ်ကစားပွဲအတွင်းကိုဗစ်ကူးစက်မှုများပြားလာမှာကိုစိုးရိမ်နေကြပါတယ်တိုကျိုမြို့ကလက်ရှိကူးစက်မှုဟာလွန်ခဲ့တဲ့6လတာကာလအတွင်းစံချိန်အမြင့်အများဆုံးဖြစ်နေတာပါ။အိုလံပစ်ဖွင့်ပွဲမတိုင်ခင်တပတ်ကျော်အလိုမှာအခုလိုကူးစက်မှုများပြားနေတဲ့အခြေအနေကပွဲကြီးပြိသက်မပါဘဲကျင်းပမဲ့ကမ္ဘာအားကစားပွဲတော်ကြီးအတွက်စိုးရိမ်စရာဖြစ်နေပါတယ်။တိုကျိုအိုလံပစ်အားကစားရွာဟာမမတ်စုမြို့ဟိုတယ်တစ်ခုကဝန်ထမ်း9ဦးစီမှာကိုဗစ်ပိုးကိုစမ်းသပ်တွေ့ရှိရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ယူရိုသမားတွေပါဝင်တဲ့ဘရာဇီးအိုလံပစ်အားကစားအဖွဲ့ကိုအခြားတဲခိုသူဧည့်သည်တွေနဲ့ထိတွေ့ခွင့်မရှိအောင်တီးတန့်ခွဲထားပါတယ်။ဒါအပြင်ရုရှားရဂ်ဘီအမျိုးသမီးအသင်းနှိမ့်နယ်ပြည်စုပေးသူတွေစီမှာကိုဗစ်ပိုးတွေ့ရှိရတာကြောင့်သူတို့ကိုလည်းတီးကြားစီခွဲထားတယ်လို့ဆိုပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာလွန်ခဲ့တဲ့24နှစ်ကခိုးယူရောင်းစားခံခဲ့ရတဲ့ကလေးငယ်တယောက်ဟာအခုအသက်26နှစ်အရွယ်ရောက်တဲ့အခါမှာမိဘအရင်းတွေနဲ့ပြန်လည်စုံစည်းခွင့်ရရှိခဲ့ပါတယ်။မိဘနှစ်ပါးဟာပျောက်ဆုံးခဲ့တဲ့သားငယ်လေးကိုတောက်လျှောက်ရှာဖွေနေခဲ့ရမှာနောက်ဆုံးတော့ ရဲတပ်ဖွဲ့ရဲ့အကူအညီနဲ့တနင်္ဂနွေနေ့ကမြေဆက်လက်နဲ့ပြန်လည်ပွေဖက်စုံစည်းခွင့်ရရှိခဲ့ပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းရှန်တောင်းပြည်နယ်လေယံကျွန်းမြို့ကကိုကန်တောင်းနဲ့ဇနီးကောင်းချီဦးတို့ရဲ့အသက်2နှစ်ခွဲအရွယ်သားငယ်လေးဟာအိမ်ရှိမှကစားနေခြင်းစဉ်အမျိုးသမီးတဦးနဲ့သူ့ရဲ့အဖော်အမျိုးသားတို့ကခိုးယူပြီးတရုတ်နိုင်ငံအလဲပိုင်းကဇနီးမောင်နှံတီရောင်းချခဲ့ပါတယ်။အဲဒီနောက်ဖခင်ဖြစ်သူကသားငယ်လေးကိုပြန်လဲရှာဖွေတွေ့ရှိနိုင်မှုအတွက်နိုင်ငံအနှံ့ဆိုင်ကယ်စီးပြီးရှာခဲ့ပေမဲ့ရှာမတွေ့ခဲ့ပါဘူး။သူ့ရဲ့သားဖြစ်သူကိုရှာဖွေတွေ့ရှိရေးမနာရန်စူးစမ်းမှုတွေကိုမီဒီယာတွေကဖော်ပြပေးကြပါတယ်။ဒါ့အပြင်သူဟာတခြားပြောက်တဲ့ကလေးတွေကိုလည်းရှာဖွေပေးခဲ့ပါတယ်။ဒီလိုနဲ့နောက်ဆုံးမှာရဲတပ်ဖွဲ့ကသူ့ရဲ့သားကိုရှာဖွေတွေ့ရှိပြီး DNA စစ်ဆေးမှုနဲ့ခိုးယူခဲ့တာဖြစ်ကြောင်းစစ်ဆေးတွေ့ရှိခဲ့ရပါတယ်ခင်ဗျာ
။ဒါကတော့သတင်းတွေကိုကိုညံဝင်းအောင်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းနေနဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းခန်းတွေကိုနားဆင်ရမှာပါ။တမ္မတ်ကြီးဦးကျော်မိုးထွန်းကိုပြန်လွှဲပေးဖို့စစ်ကောင်စီရဲ့တောင်းဆိုချက်ကိုအမေရိကန်ဘက်ကလိုက်လျောနိုင်ပွဲမရှိဘူးလို့ NUG ဝန်ကြီးဦးထင်လျောင်တုံ့ပြန်ပြောဆိုတာကိုအရင်ဆုံးတင်ပြမှာပါ။နိုင်ငံတော်တစ္ဆာဖောက်ဖျက်မှုဆိုတဲ့ကြီးမားတဲ့အမှုနဲ့ဝရမ်းထုတ်တရားစွဲခံထားရတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဦးကျော်မိုးထွန်းအနေနဲ့မြန်မာနိုင်ငံမှာလာရောက်တရားရင်ဆိုင်ဖို့အတွက်သူ့ကိုလက်ခံထားတဲ့အမေရိကန်ပြည်ထောင်စုကနေမြန်မာနိုင်ငံကိုပြန်ပြီးလွှဲပေးဖို့စစ်ကောင်စီကအမေရိကန်နိုင်ငံသားရေးဌာနကိုစာပေးပို့ထားပါတယ်။အခုလိုစစ်ကောင်စီရဲ့တောင်းဆိုချက်ကိုအမေရိကန်အစိုးရဘက်ကလိုက်လျောနိုင်ပွဲမရှိဘူးလို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဦးထင်လျောင်က VOA ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ဦးကျော်မိုးထွန်းလိုလူမျိုးကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့တော့လုံးဝမထင်ပါဘူးတန်တမာရေးရပဲကြည်ကြည်လူ့ခွင့်ရေးရှုထောင့်ကတွေပဲကြည်ကြည်ဘယ်လိုမှဒါကဖြစ်နိုင်တဲ့အနေအထားမရှိဘူးလို့ကျွန်တော်တို့သုံးသပ်မိပါတယ
်စစ်ကောက်စီကအခုလိုဦးကျော်မိုးထွန်းကိုပြန်လွှဲပေးဖို့ဆိုပြီးတော့တောင်းဆိုထားတဲ့အထဲမှာတော့ဒီဦးကျော်မိုးထွန်းကိုသူတို့ဖမ်းဝရမ်းထုတ်ထားတာလို့ပေါ့နော်အာနောက်ပြီးတော့ဟိုမြန်မာနိုင်ငံကိုကိုစားမပြုဘူးဆိုပြီးတော့သူတို့အကြောင်းပြထားတာတွေရှိပါတယ်အဲနောက်ပြီးတော့နိုင်ငံတော်တစ္ဆာဖောက်ဖျက်မှုဒီပုံကန့်မှုပေါ့နော်အဲ့ဒါတွေနဲ့လည်းစစ်ကောက်စီကတရားစွဲထားတယ်ဆိုတဲ့အပိုင်းပေါ့နော်ဆိုတော့ဒီပေါ်မှာရောဦးတင်လျောင်ဘယ်လိုမြင်ပါလဲ
ဒီအကြောင်းပြချက်တွေကတော့ဗျာသူတို့တရားမဝင်စစ်ကောက်စီကသူတို့အာဏာသိမ်းထားတဲ့ပုံမှာသူတို့ကိုဆန့်ကျင်လာတဲ့လူမှန်သမျှအကုန်လုံးကိုသူတို့က905တွေ122တွေပုံမှန်122တွေနဲ့အကုန်လုံးကိုဆွဲချက်တင်ပြီးတော့သူကဖမ်းဖို့လုပ်နေတာပဲလေအဲ့တော့ဦးကျော်မိုးထွန်းမှမဟုတ်ပါဘူးခြားသူ့ကိုဆန့်ကျင်နေတဲ့လူတွေဒီမိုကရေစီကိုပြန်လည်ဖော်ဆောင်နေတဲ့လူတွေကိုအကုန်လုံးကိုသူကအဲ့လိုပုံမှန်တွေထုတ်ပြီးလိုက်ဖမ်းနေတဲ့ကာလမှာအခုအမေရိကန်အစိုးရကနေပြီးတော့ဗီဇာတွေတောင်မှပဲပြန်ပြီးတော့ပေးပြီးတော့အဲ့ဒီလူတွေကိုခေါ်ထုတ်ပေးနေတယ်ဆိုတော့အကတက်တည်ပဲလေအဲ့တော့ဘလို့မှမဖြစ်နိုင်ဘူးလို့ကျွန်တော်တော့သုံးသပ်ပ
ါအခုလက်ရှိတမ္မတီဦးကျော်မိုးထွန်းကကုလသမဂ္ဂစည်းဝေးဒီမှာမြန်မာနိုင်ငံကိုကိုစားပြုပြီးတော့သူတက်ရောက်နေစေရှိတယ်ပေါ့လေအဲ့တစ်ဖက်မှာလည်းစက်တင်ဘာလမှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ကိုကိုဘသူ့ကိုလက်ခံမလဲဆိုတာလည်းဆုံးဖြတ်ဖို့ရှိနေတော့ဦးထင်လွန်အောင်တို့အပိုင်းကဘာတွေလှုပ်ဆောင်နေပါလဲရှင်
အဲကျွန်တော်တို့ဘက်ကလည်းပြင်ဆင်နေတာတွေရှိပါတယ်ကျွန်တော်တို့ credential committee ကိုဘယ်လိုကျွန်တော်တို့ကခြံတွယ်ရမလဲပြီးလို့ရှိရင်legal expert တွေဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတော့ဘယ်လိုမျိုးတွားရမလဲဆိုတဲ့ဟာလမ်းကြောင်းကိုကျွန်တော်တို့အခုလုပ်နေပြီ။အဲဆိုတော့ကျွန်တော်တို့အနေနဲ့တော့ဥကြုံမထွန်းရဲ့နေရာဒီနေရာမှာကျွန်တော်တို့ကသူတို့စစ်ကောင်စီကအစားထိုးလာမဲ့လူကိုမရရှိရေးကျွန်တော်တို့ရဲ့ဥကြုံမထွန်းကျွန်တော်တို့ကိုစားပြုတဲ့ဥကြုံမထွန်းမဲ့အဲဒီနေရာမှာပြန်ပြီးတော့ရရှိဖို့အရေးကိုကျွန်တော်တို့ကပြင်ဆင်ဆောင်ရွက်နေတာတွေတော့ရှိပါပြီ။ဒါမဲ့ကျွန်တော်တို့ဒီချိန်မှာဘယ်လိုဆိုတာကိုတော့ထုတ်ပေါ်ပြောနိုင်တဲ့အနေအထားတော့မရှိပါဘူး။အ
ဲ့တော့ဦးကျော်မိုးထွန်းကလက်ရှိဒီမြန်မာနိုင်ငံကိုယ်စားလှယ်ဖြင့်ဆောင်ရွက်နေတဲ့ပိုင်းမှာ NUG ကိုရောကိုစားပြုတယ်လို့ပြောလို့ရလားရှင
်။ NUG ကိုကိုစားပြုပါတယ်သူကဟုတ်တယ်။ NUG ကိုကိုစားပြုတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့။ဘာဖြစ်လို့လဲဆိုတော့သူက CRPH ကိုထောက်ခံပြီးတော့ CRPH ဘက်မှာရက်တည်ပါတယ်ဆိုပြီးတော့သူထွက်လာခဲ့တာဖြစ်တယ်။ NUG ဆိုတာလည်း CRPH နဲ့တကခွဲထွက်ခွဲလို့မရပါဘူး။ NUG လည်း CRPH နဲ့ NUG ပေါ့နော်။ဒါပေမဲ့လွတ်တော်နဲ့ဆိုရဆိုပြီးတော့ဒါအော်ဘောရာရကွဲလွဲနေတာရှိတာလေ
ဒါကတော့ NUG ဝင်ကြီးဦးထင်လင်းအောင်ကိုဆက်သွယ်မေးမြန်းခဲ့တာပါတမ္မတ်ကြီးဦးကျော်မိုးထွန်းကိုလက်ခံထားတဲ့အမေရိကန်နေနဲ့မြန်မာကိုပြန်လွှဲပေးဖို့စစ်ကောင်စီရဲ့တောင်းဆိုချက်နဲ့ပတ်သက်လို့ VOA ကအမေရိကန်နိုင်ငံသားရေးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အခုအတန်လွှင့်တဲ့အချိန်ထိတုံ့ပြန်ချက်မရသေးပါဘူးရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
ကြတာပရီနေနဲ့ KVA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်ရှင်မြန်မာနိုင်ငံတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပြီးလူနာတွေကိုကုသရေးအတွက်အောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရတာနဲ့အတူသေဆုံးသူတွေလည်းတိုးလာနေတာကြောင့်အလင်းမီအောင်သေချိုးဖို့စီစဉ်နေရတဲ့အကြောင်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ်တစ်ချိန်တည်းမှာပဲ COVID-19 ရောဂါလက္ခဏာပြတဲ့လူနာတွေရဲ့မိသားစုဝင်တွေလည်းအောက်ဆီဂျင်ရရှိရေးအတွက်ဆက်ပြီးစ조사နေကြရပါတယ် AP နဲ့ AFP သတင်းဆောင်မတွေကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကတင်ဆက်မှာပါ
ဇူလိုင်လ14ရက်နေ့ဒီကနေ့မနက်ပိုင်းကမန္တလေးတိုင်းမြင့်ငယ်မြို့အောင်ချမ်းသာရပ်ကွက်မှာစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှူးဒေါ်သက်သက်ချိုတနက်နေ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ပါတယ်။သူ့ကိုလုံခြုံရေးယူပေးထားတဲ့သူ3ဦးလည်းဒဏ်ရာရခဲ့တဲ့အတွက်မန္တလေးပြည်သူ့စေယုံကြီးမှာစေကူတာမှုခံယူနေတယ်လို့စစ်အုပ်ချုပ်ရေးကောင်စီရဲ့ပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
။ဒီမနေ့9နာရီခွဲလောက်မှာအိုက်ယာစီစစ်စဲ2ယောက်လောက်ကအကျန်းပဲရောက်တော့ကတနက်နဲ့6ရက်ပြစ်ခဲ့တယ်။အဲဒါတော့ကျွန်တော်တို့သက်သက်ချူသက်သက်ချူကတော့အဲ့မှာပဲလောက်စီပါကျွန်တော်တို့ကနအဲ့ဒီမှာပဲပြေးဆုံးသွားတယ်။ခြံတဲ့3ဦးကတော့ကျွန်တော်ဓာန်ရရှိပါတယ်။အဲ့ဒါကိုတော့ဒီမန္တလေးတည်ထောင်စေယုံကြီးကိုပို့ပြီးတော့ကြည့်ရကူတာလေးရှိပါတယ
်။တနက်နဲ့ပြစ်ခတ်ခံရလို့တည်ဆုံးသွားသူအုပ်ချုပ်ရေးမှူးဒေါ်သက်သက်ချူဟာပြည်သူတွေကိုဗစ်ကာလမှာကျန်းမာရေးအတွက်စီကံလိုက်နာဖို့ကိုဗစ်စီကံရှင်းပြတာနောက်နှာခေါင်းစည်းမျက်နှာဖုံးတွေတက်ဆင်မှုသတိပေးတာတွေလုံနေတဲ့အချိန်မှာပြစ်ခတ်ခံရတာလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အခုလိုမျိုးကိုဗစ်ကာယရောဂါဆိုးဝါးနေတဲ့ကာလမှာစေတနာရှင်နဲ့ကူညီပေးနေသူတွေကိုလွတ်လပ်စွာဆောင်ရွက်နိုင်ပါတယ်လို့ခွင့်ပြုထားပေးချိန်မှာအခုလိုမျိုးကျန်းမာရေးအတွက်ကူညီဆောင်ရွက်ပေးနေသူအုပ်ချုပ်ရေးမှုကိုပြစ်ခတ်တာကတော့မလုပ်သင့်ပါဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မန္တလေးတိုင်းမိုးကုံမြို့ကစစ်တပ်အရာရှိဟောင်းဦးနိုင်မိုးဟာမနေ့ဇူလိုင်လ13ရက်နေ့နေ့လယ်ပိုင်းတုန်းကလည်းသူ့နေအိမ်မှာပြစ်ဒဏ်ခံခဲ့ရပြီးတော့မိသားစုတွေကိုကြိုးနဲ့တုတ်ထားခဲ့တယ်လို့မိုးကုတ်မြို့ဒေသခံတဦးက VOA ကိုပြောပြပါဗျာ
။သူကတော့တနက်နေ့ပြစ်ခံရတာတော့မဟုတ်ဘူး။ပေါက်ပြားနဲ့ခုတ်ခံရတာပေါ့နော်။ဒီမနေ့ကနေ့လယ်3နာရီလောက်မှာပေါ့။ဟုတ်3နာရီလောက်မှာဒီသူ့အိမ်ဘေးနန်းတက်ခံရတဲ့သူ့အိမ်ဘေးနန်းမှာခြံရှင်းနေတဲ့သူတယောက်ကနေမှာသူ့အိမ်ကိုရေကြီးတော့တောက်တာပေါ့။ဒီတော့တောက်တဲ့ချိန်အဲ့မှာသူတို့ရဲ့မိသားစုသုံးယောက်လုံးကသူတို့ထောက်ခံထားရပြီတဲ့
။အော်။
သူတို့ထောက်ခံလာပြီးတော့အာသူ့ဘာမင်းမမျက်နှာတွေ့ရဆိုမှသူ့ဘာဖက်ပြီးတော့ကျိုးတုတ်တာပေါ့။ကျိုးတုတ်ပြီးတော့သူတို့လေးယောက်ပေါ့နော်။လေးယောက်ကိုကျိုးတုတ်ပြီးတော့အိမ်ပေါ်မှာရှိတဲ့ဆာရဆာရန်တွေအကုန်လုံးမိရှို့သွားတယ်တဲ့။အိမ်ပေါ်မှာတနက်မတွေ့တော့အာဆာရဆာရန်တွေကျိုးတော့ဆာရဆာရန်တွေမိရှို့သွားပြီးတော့မှအာသူတို့ဖြစ်စည်းနေရာတွေနည်းနည်းနေပြီးတော့မှပြန်ကန်ပြီးမှခုတ်တက်သွားတာတဲ့။လာတဲ့သူက6ယောက်လို့ပြောရဲပါ
6
ယောက်လို့ပြော3ယောက်ကခြံတကားနားမှာဆိုင်ကလေးလာကြတာ3ယောက်ကခြံတကားနားမှာကျင်းဆောင်ကြတယ်3ကျန်တဲ့3ယောက်ကကျတော့အိမ်ထဲဝင်ပြီးတနက်နဲ့ပြပြီးတော့အဲ့လိုမျိုးကျိုးတုပ်သွားတာခုမှမတန်တော့သူကလက်ရှိလူကုန်းမျိုးမှာဒီတရင်ထွက်နေရလို့မျိုးစစ်ကောင်စီတရင်ပေးဆိုမှာတလန်ဆိုမှာတရင်ထွက်နေရပေါ့သူက
ဦးနိုင်မိုးတည်ဆုံးခဲ့ပြီးတဲ့နောက်မှာတော့သူ့ရဲ့နေအင်းဒီမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်စစ်ဆေးတယ်လို့ဒေသခံတွေကဆိုပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့စကိုင်းတိုင်းမြောင်မြို့ကပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်အမတ်ဟောင်းဦးဝင်းနိုင်နဲ့တပည့်တဦးပြစ်ခတ်ခံရပြီးတော့တေဆုံးပါတယ်။မြောင်မြို့နယ်ကနဘတ်ရွာနဲ့ကင်းရွာနားမှာပြစ်ခတ်ခံခဲ့ရတာဖြစ်ပြီးဒီကိစ္စကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့မြောင်မြို့နယ်ကအုပ်ချုပ်ရေးတာဝန်ရှိသူတဦးကလည်း VOA ကိုပြောပါတယ
်။ကျွန်တော်အဲ့နဘတ်နဲ့ကင်းကြားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျ။တေဆုံးတာတော့နေရာ
ရန်ကုန်မှာတော့ဒီကနေ့မနေ့စောပိုင်းတုန်းကအမျိုးသမီးတွေဦးဆောင်တဲ့27ရာစုရဲ့ပန်ထရာဘရင်မာများဆိုတဲ့တပိတ်စစ်ကြောင်းကိုအမျိုးသမီးအင်အား50ကျော်နဲ့ဆီယနာရှင်ဆန့်ကျင်ရေးရန်ကုန်မြို့လယ်ကောင်ကလမ်းမတွေပေါ်တက်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆီယနာရှင်ကိုဆန့်ကျင်တော်လှန်တဲ့အခါမှာအမျိုးသမီးအမျိုးသားခွဲခြားမှုမရှိဘဲအမျိုးသမီးတွေကလည်းဦးဆောင်ပါဝင်မှုအခမ်းအကဏ္ဍမှာပါဝင်ပြီးဆီယနာရှင်ကိုအမြင့်ပြတ်တိုက်ထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်တာလို့ဆန္ဒပြပွဲမှာဦးဆောင်သူတွေကဆိုပါတယ်။
ဒါကတော့ရန်ကုန်ကလာတဲ့တဲ့င်းကိုမက်ဆုမွန်ကပြောပြသွားတာပါ။ဒီ ဒီတည်င်းကတော့မြန်မာနိုင်ငံတွင်းမှာစစ်ကောင်စီတည်င်းပေးလို့ဆွဆွဲခံရသူတချို့အသက်ခံခဲ့ရတာတွေရှိတယ်လို့တိုက်ခတ်မှုတွေနဲ့ပောက်ကွဲမှုတွေလည်းဖြစ်နေတဲ့အကြောင်းကိုပြောပြသွားတာပါတဖက်မှာလည်းဆီယာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာနေရာဒေသအတော်များများမှာပြုလုပ်ခဲ့တဲ့အကြောင်းကိုရန်ကုန်ကလာတဲ့တည်င်းကိုမဆုမွန်ကပြောပြသွားတာပါအခုတော့ဆော့ဆော့ကပြောခဲ့တဲ့ဒီမြန်မာနိုင်ငံတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အခြေအနေကိုဒီ AP နဲ့ AFP သတင်းဆောင်မောက်အခြေခံပြီးမတ်တင်ကြီးထိုက်ကတင်ဆက်မှာပ
ါရန်ကုန်မြို့ကရေဝေးတုတ်တန်ကမိသည်ကျိုဆက်၃လုံးနဲ့မနေ့၈နာရီကနေညနေ၅နာရီအထိတည်ဆုံးသူတွေကိုဇက်တိုက်ကြိုပေးနေရတယ်လို့ရေဝေးတုတ်တန်တာဝန်ရှိသူတို့ကပြောပါတယ်စစ်ကောင်စီကနိုင်ငံတွင်း COVID-19 အရေးကန့်တွယ်မှုနဲ့ပတ်သက်ပြီးဝေဖန်မခံတာကြောင့်သူ့နာမည်ကိုတော့မဖော်ပြဖို့ပြောပါတယ်ရန်ကုန်မြို့ကကိုတန်းစော်ဝင်းကတော့ညီမဖြစ်သူကိုလောလောလတ်လတ်ဆုံးရှုံးထားသူပါ
။ဘုရားပဲရှိရပါဘာ။ပထမနေ့ကသူကမူးတယ်မူးတယ်ဆိုပြီးတော့အဲပရက်ရှာရလို့မူးတယ်မူးတယ်ဆိုပြီးတော့လိုက်တယ်။ဟောပေါ့ဒီဆေးရည်တွင်းနဲ့ဆေးရည်ထိုးတယ်ပေါ့။ဆေးရည်စားပြီးတော့နေရပေါ့ဒီအောက်ဆီဂျင်ရှိရတယ်။နေရတည်းရပေါ့။နေရတည်းရကလည်းတော်ခံစားလိုက်တာပေါ့။သူကဒီပြတ်လို့ပေါ့။ဒီတော့ဘာယောဂဆံမမရှိဘူး။ဟာဒီမနေ့ကျမှအခုစားစီတန်းနဲ့အိမ်မှာအောက်ဆီဂျင်လည်းတွေ့ညာကျွန်တော်တူတကောင်ကဟိုကနေအိုးကြီးလုံးကြီးအဲ့ရသူ့လို့အိုးပြတ်တော့လေအိုးကုံတော့လေကုံတော့ပြောနေတာဟုတ်တော့ဟာအော်ဒီမဲ့ကုံရတာဟုတ
် COVID-19 အတီးပြုတ်လူနာသေဆုံးခဲ့ရင်အရက်ဖက်အကူညီပေးရအဖွဲ့တွေကကူညီဆောင်ရွက်ခွင့်ကိုအာဏာပိုင်တို့တားမြစ်ထားတာပါအခုအရက်ဖက်အကူညီပေးရအဖွဲ့တွေကူညီပေးနေကြတဲ့နာရီးတွေမှာအများစုကအောက်ဆီဂျင်ပြတ်လတ်မှုကြောင့်သေဆုံးရသူတွေလို့ပြောပါတယ် COVID-19 ရောဂါလက္ခဏာပြသူတွေနဲ့COVID-19 ရောဂါဖြစ်ပေမဲ့ဆေးရုံတက်ခွင့်မရသူတွေအောက်ဆီဂျင်သုံးပြီးအိမ်မှာကုသနေကြတာပါအောက်ဆီဂျင်သာရရင်အဆင်ပြေမှာပဲလို့ရန်ကုန်မြို့ကန်ကိုတန်းစော်ဝင်းကပြောပါတယ
်အောက်ဆီဂျင်သာရမယ်ဆိုတော့သိကြအကြောင်းမရှိဘူးအောက်ဆီဂျင်ရဖို့ကကျွန်တော်တို့ကပတ်စံနဲ့ဒုံတသိန်းတန်တာကိုနှစ်သိန်းခွဲပြီးလည်းမရဘူးနှစ်သိန်းတန်တာလေးသိန်းပြီးလည်းမရဘူးဝယ်ပြီးတော့ဒီအောက်ဆီဂျင်ဝယ်လာပြီးတော့ဒါချူခိုင်းလို့ဒါကုန်ရရင်လည်းပြန်ထည့်ဖို့ကအဆင်မပြေဘူးအဲ့လိုလေးပေါ့
ပြီးခဲ့တဲ့သတင်းပတ်တွေကစလို့နိုင်ငံတော်အောက်ဆီဂျင်ရရှိရေးတန်းစီဆောင်ဆိုင်ဝယ်ယူမိကြရပါတယ်အောက်ဆီဂျင်အလုံးအလောက်မရသလိုအောက်ဆီဂျင်တူလောင်တဲ့ဦးတွေလည်းပြတ်လတ်နေတာပါအောက်ဆီဂျင်ရရေးလာပြီးတော့တန်းစီဆောင်ဆိုင်နေတဲ့ရန်ကုန်မြို့ကန်ကိုရဲကျော်မိုးကလည်းအခုလိုရှင်းပြပါတယ
်ဒါအခုဒါကျွန်တော်မအိပ်ဘဲနဲ့၃နာရီ15-20လောက်ပါပေါ့ကိုကောင်လေးလက်ရှောင်သွားသေးတယ်ဗျာဘာဖြစ်လို့ကျွန်တော်မာရှယ်လို့ထုတ်သွားတာပေါ့၄နာရီ10နာရီတော့အဲသူတို့ကတွေးမှလဲဆိုရည်အဲ့တော့3နာရီကြော်ကြော်လောက်မှာထွက်လာပေါ့3နာရီခွဲလောက်ဒီရောက်တယ်ပေါ့ကျွန်တော်နံပါတ်15ကျွန်တော်အချိန်မှာစီနီယာနေအများကြီးရှိသေးတယ
်မြန်မာနိုင်ငံအတွက်နိုင်ငံတကာအတိုင်းဝိုင်းကအရေးပေါ်အခုအညီမပေးရင်တည်ဆုံးမှုတိုးလာနိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကဗုဒ္ဓဟူးနေ့မှာတတိပေးပါတယ်ဆီယနာသိမ့်ပြီးနောက်ပိုင်းနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုကပုံမှန်မလဲပတ်နိုင်ဖြစ်နေတာပါ။ရန်ကုန်မြို့ကကိုရဲဝင်းထွတ်ကအခုလိုပြောပါတယ်
။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ထိန်းချုပ်မှုသူတို့ရဲ့အတိပေးမှုသူတို့ရဲ့နောက်သူတို့လုံခြုံပုံတွေကမားနေတာ။တလွဲဖြစ်နေတယ်ဆိုတော့ပေါ့ပါ။အကုန်လုံးဒီထက်ဆိုးဖို့ပဲရှိတယ်။ကြော်သွားဖို့တော့မရှိ။ဘာဖြစ်လို့ဆိုတော့လွန်ခဲ့တဲ့နှစ်ရက်300ရာဒီရေဝေးတုံးတန်မှာ39ခုတတိယတော့နောက်2ရက်နေမှာ250ဆိုကျွန်တော်တို့ first wave တွေ second wave တွေတော့ဟာ3-5000လောက်ရှိ
ရန်ကုန်မြို့တွင်မိသည်ကြိုမှုမြေမြုပ်တကြိုမှုအရေးအတွက်ကိုတော့တာဝန်ရှိသူတွေကတရားဝင်မထုတ်ပြန်ပါဘူးဒါပေမဲ့အကူအညီပေးနေသူတွေနဲ့လူမှုကွန်ရက်ပေါ်မှာခံမှန်းပြောဆိုချက်တွေအရတော့ရေဝေးတုတ်တံမှာနေ့စဉ်တည်ဆုံးသူရုပ်အလောင်း100ကျော်လောက်တကြိုနေရတာကနေဗုဒ္ဓဦးနေမှာတော့200ကျော်အထိရှိခဲ့တယ်လို့ပြောပါတယ်ရန်ကုန်မြို့ကတခြားတုတ်တန်တွေမှာလည်းကြိုပေးရတဲ့အရေးအတွက်ပုံမှန်ထက်ပိုများနေပါတယ်။တေဆုံးသူတွေကိုကြိုရေးအတွက်တုတ်တန်ကိုတည်ဖို့အရေးပေါ်ကရဖို့ကလည်းအခက်အခဲဖြစ်လာနေတယ်လို့အမည်မဖော်လို့တဲ့အကူအညီပေးနေသူတွေကပြောပါတယ်ရှင
်။မတ်တင်ကြီးထိုက်ပြောပြသွားတာပါ။အခုဆက်လက်ပြီးတော့အင်ဒိုနီးရှားနိုင်ငံမှာဒီကိုဗစ်ကူးစက်နေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်။အင်ဒိုနီးရှားနိုင်ငံမှာကူးစက်မြန်ပြီးမျိုးရိုးဗီဇဆင်ခဲပြောင်းလာတဲ့ Delta Coronavirus ပိုးကူးစက်မှုတွေမကြုံစဘူးတိုးလာနေပြီးဆေးရုံတွေမှာလည်းလာရောက်ကူးသသူတွေဟာပြည့်နှက်နေပါတယ်။ VOA သတင်းတောက် Ahandian Admar သတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးကတင်ဆက်မှာပါ။
အောက်ဆီဂျင်ဘူးတွေထပ်ဖြည့်ဖို့ဂျကာတာမြုပ်ကန်တွေနိုင်နဲ့ခြေပြီးတော့ဒန်းစီခဲ့ကြရပါတယ်အဲ့ဒီအထဲမှာဒေးဗစ်လည်းပါပါတယ
်ဘွန်ဒိုစာတင်းနဲ့သာသာဆိုးလေးပြန်ဆန်းညာရဲတော့
ခုဆိုရင်တိတ်ခတ်ပါတယ်နေရာတော်တော်များကျွန်တော်သွားခဲ့ပြီးပါပြီဒီမှာလည်းမနေ့ကတည်းကရောက်နေတာပါခုမှကျွန်တော်အိုးကိုဖြည့်ပါတယ
်ဒေးဗစ်လိုရဲ့ယာနဲ့ခြေတဲ့သူတွေဒန်းစီနေကြရပါတယ်ဆေးရုံတွေမှာလည်းလူနာတွေကကုနိုင်တဲ့ရေအတွက်တဲ့ပုံများနေပါတယ်လူတော်တော်များများကမိသားစုတွေကိုစောင့်ရှောက်ရင်းအပြည့်မထွက်ဖဲအိမ်မှာပဲကုသနေထိုင်နေကြတာပါအပြည့်လူတွေနဲ့လည်းမတွေ့ကြတော့ပါဘူးလူတွေကအောက်ဆီဂျင်ပေါ်အကြီးအကျယ်မိခိုနေကြပါလေအင်ဒိုနီးရှားမှာလူနဲ့တည်သွားလို့ရတဲ့လီတာဝက်ဆန်အောက်ဆီဂျင်ဘူးကနေလီတာ6000အထိဖြည့်လို့ရတဲ့အောက်ဆီဂျင်ကိုအရွယ်အစားမျိုးမျိုးရှိပါလေအောက်ဆီဂျင်ဈေးနှုန်းကလည်းကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်မှုတွေကြုံရကြတဲ့ကဈေး6ဆခုန်တက်သွားခဲ့ပါလေအခုအောက်ဆီဂျင်ဖြစ်ပေးတဲ့နေရာမှာဆိုင်ပိုင်ရှင်ကစင်းတော့သူတိုးပြီးတော့မတောင်းပါဘူးဒါပေမဲ့လာဝယ်တဲ့သူတွေခေါချိုးတိုးလာတဲ့အတွက်လူတယောက်ကိုအောက်ဆီဂျင်ဗလင်အိုးဝဲဖြည့်ရမယ်ဆိုပြီးကန့်သတ်ထားပါတယ်အောက်ဆီဂျင်ရောင်းတဲ့ဆိုင်မရှင် event ကအခုလိုပြောပါတယ
်ဒါရိဗျဆိုင်လာရနင်
းပုံမှန်လူ40ကနေ60လောက်အထိကျွန်တော်တို့ရောင်းပေးခဲ့တာပါအခုတော့100ကနေ150လောက်အထိတိုးလာပါတယ်အောက်ဆီဂျင်ဖြည့်ကတော့1ကုဗမီတာအတွက်$1နဲ့25စင်ကျပါတယ်တယောက်ကို5ဦးပဲဖြည့်ဖို့ကန့်သတ်ထားပါတယ်လို့ဆိုင်ရှင် event ကပြောသွားတာပါဒီလိုအောက်ဆီဂျင်မလောက်တဲ့ပြဿနာကိုကုညီဖြေရှင်းနိုင်မှုအတွက်အဖွဲ့အစည်းတော်တော်များများချိုးပန်းကြပါတယ်။ပြည်သူတွေအတွက်အောက်ဆီဂျင်ဆိုတဲ့အဖွဲ့တစ်ခုကဂျကာတာမြို့တော်နဲ့နီနာတဝိုက်အောက်ဆီဂျင်ဝတ်တဲ့အတန်လိုနေတဲ့သူတွေအတွက်အိုးတွေအခမဲ့လိုက်ငားပါတယ်။ရပိုင်အတွင်းမှာပဲလူ1500လောက်အောက်ဆီဂျင်အိုးတွေလာငားကြပါတယ်။ RF World Bill ကပြည်သူတွေတဲ့အောက်ဆီဂျင်အဖွဲ့ကဝန်ထမ်းတယောက်ပါ
gerakan ini muncul itu untuk merespon situasi yang
pigeran na baga oksigen melun lawde chin ni chaung da go phie shin mu di lu shaw mu go jnar lu sa da ba oksigen o lu chin ne tu re google ga ni shaw la phie lat yom ma be da go sisi ege phya yi phwa ga lu wat de che let dwe daung bi o nga me ma nga bu so da a chaung pyan lai da ba oksigen o go khun ye the po yu ma tha bu so da lo tabor tu ya ba de a kha me ba be sia ma lu ba bu
dipin jam kan oksigen atau tidak gitu
အောက်ဆီဂျင်ဟိုးငါးကိုရောက်လာတဲ့သူတွေထဲမှာအရှိကြဘာကရောက်လာတဲ့ဖရန်ကီလည်းပါပါတယ်ဖရန်ကီရဲ့ဖခင်ကမကြခင်ကပဲကိုဗစ် -19 ရောဂါကြောင့်ဆုံးဖသွားခဲ့ပါတယ်မိသားစုတွေကနောက်တစ်ယောက်အတွက်လိုအပ်နေလို့သူအခုလိုရောက်လာတာလို့ပြောပါတယ
် Untuk salah satu keluarga saya yang
နောက်ထပ်ဘသူမှထပ်ပြီးဆုံးဖသွားတာမျိုးကျွန်တော်မဖြစ်စေချင်ပါဘူးဒါကြောင့်အကောင်းဆုံးစူးစမ်းထားတာပါအောက်ဆီဂျင်ထပ်ဖြည့်တဲ့ဆိုင်တွေအလုံးပိတ်ထားတော့အခက်အခဲကြုံရပါတယ်အောက်ဆီဂျင်မရှိလို့လူတွေအသက်ဆုံးရှုံးရတာပါအခုတော့ကျွန်တော်ရပါပြီမိသားစုအတွက်တော့စမ်းချယ်တဲ့လက်ဆောင်မွန်းလို့တောင်ပြောရမှာပါအ
ီရိုလီရှားဆိုရကလည်းတန်းပြေပါအောက်ဆီဂျင်ထုတ်လုပ်မှုတွေတိုးပြီးဖြန့်ဝေမယ်လို့ကတိပေးထားပါတယ်ကတိပေးထားတဲ့အထက်မှာပြည်ပနိုင်ငံတွေကနေအောက်ဆီဂျင်အိုးတွေမှာယူတင်သွင်းမဲ့အစီအစဉ်လဲပါဝင်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးပါရှင် VOA မြန်မာပိုင်းနနေခင်းရေဒီယိုနဲ့ရုပ်သံအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ
။ VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့9တိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျမတို့ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်နေပါတယ်ရှင်ဆက်လက်ပြီးတင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ပမာဏမှာတိကယောဂပပျောက်ရေးချိန်နိုင်ရေးတဲ့အရေးကြီးတာဘာတစ်ခုမှမရှိဘူးဆိုတဲ့အချက်ကိုကျွန်တော်တော့တူပါတယ်ခင်ဗျာဟုတ်ကဲ့
ဒါကတော့မကြခင်မိနစ်ပိုင်းတွင်နားဆင်ရမယ့်ဒီကိုဗစ်ကပ်ဘေးလွတ်မြောက်ရေးအတွက်ပူးပေါင်းဆောင်ရွက်နိုင်ကြမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတဲ့ဥကြောစံသားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကြာသာပတေးနေ့နေ့ခင်းတိုင်းတင်ဆက်နေတဲ့အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစရာတွေကိုလည်းကြည့်ရှုကြဖို့ရှိပါရဲ့ရှင်အခုတော့စောစောကကြားခဲ့ရတဲ့ဥကြောစံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ရှုကြရအောင်ပါကျမတို့ဒီမြမနိုင်ငံကိုဗစ်တတိယလှိုင်းအန္တရာယ်ဟာနိုင်ငံရေးထက်ပိုပြီးဦးစားပေးတဲ့အမျိုးသားရေးပြဿနာကြီးတည်းဖြစ်တယ်ဆိုရင်သောရရှင်တွေသဘောတူနိုင်ကြပါသလားဒီအန္တရာယ်ဆိုးကြီးကိုတားဆီးနိုင်မှုဒါမှမဟုတ်အန္တရာယ်ကိုအလျှော့ပါဆုံးဖြစ်နိုင်မှုအတွက်အာနာလက်ရှိစစ်ကောင်စီနဲ့ပြည်သူတရလုံးအပါအဝင်ဗတ်ပေါင်းစုံတို့ဟာအခိုက်အတန့်အဖြစ်ပူးပေါင်းဆောင်ရွက်နိုင်မဲ့အလားအလာဘလောက်ရှိနေပါသလဲမြမနိုင်ငံရေးတက်ကြွလှုပ်ရှားသူဆရာဝန်တဦးဖြစ်တဲ့ဒေါက်တာတင့်ဆွေနဲ့ဥကြောစံသားတို့ဆွေးနွေးသုံးသပ်ထားပါရရှင
်ဒေါက်တာတင့်ဆွေခင်ဗျာဒီမြမနိုင်ငံမှာနိုင်ငံရေးအခြေအနေကပြည်သူနဲ့အနာရှိရုံနဲ့လုံအားအစီမကဖြစ်နေတဲ့အခြေအနေဒါနဲ့ပတ်သက်ပြီးစီးပွားရေးလူမှုရေးစသဖြင့်အလုံးလဲဆုံးနေကြပါစရာအဲ့ဒီအချိန်မျိုးမှာကိုဗစ်တက်တရလှိုင်းကလည်းပဲကြောက်မန်းလီလီများပြလာတွေ့ရပါတယ်အင်္ဂါနေ့ဆိုရဲကျင်ညာရဲရလူပေါင်း1000ကျော်စစ်တမ်းမှာ4000ကျော်ဆိုတော့တဝက်နီးပါးလောက် positive ဖြစ်နေတာကိုတွေ့ရပါတယ်ဆိုတော့ဒီအချိန်နေမှာနိုင်ငံရေးပြဿနာနဲ့ဒီကိုဗစ်ကိစ္စဘယ်ဟာဦးစားပေးသင့်တယ်လဲလို့မေးရင်တော့ကျွန်တော်စိတ်ထဲမှာတော့ကိုဗစ်ကိစ္စဟာပိုပြီးဦးစားပေးလို့ထင်မိပါတယ်ဆရာရဲ့သဘောကိုကြားချင်ပါတယ်ခင်ဗျာ
အဲကျွန်တော်လည်းသဘောတူပါတယ်ခင်ဗျာဗမာနိုင်ငံမှာတိကယောဂပပျောက်ရေးချိန်နိုင်ရေးတဲ့အရေးကြီးတာဘာတစ်ခုမှမရှိဘူးဆိုတဲ့အချက်ကိုကျွန်တော်သဘောတူပါတယ်ခင်ဗျာဟုတ်ကဲ့
ဆိုတော့အခုအနာလက်ရှိစစ်ကောင်စီကဒီယောဂထွင်းချိုးရေးကင်တွယ်နေတာနဲ့ပတ်သက်လို့ဆရာဝန်တယောက်နဲ့ဆရာဘယ်လိုမြင်ပါလဲဘုရားမူကြီးမြောင်ထံကတော့အောက်ဆီဂျင်အလုံးလောက်ရှိပါတယ်ဒါကိုနိုင်ငံရေးအတွက်အဆုံးချနေရလို့သာအခက်အခဲကြုံနေရတာပါဆိုတော့ပြောပါတယ
်အဲ့ဒါပုံမလဲလင်းပြောရရင်ကိုဗစ် -19 ကာယောဂါဟာကမ္ဘာမှာအသက်အဆန်းဖြစ်တဲ့တွေ့ဘလူးချိုအစနိုင်ငံတိုင်းနိုင်ငံတိုင်းနဲ့အားပါယူဆိုင်ရတယ်ဆံဝန်ဒီကိုနိုင်ငံလည်းမတိခဲ့ကြတော့လိမ့်လာမှုတွေလုံးတယ်ပမာနိုင်ငံမှာနှစ်အစပိုင်းမှာသူတွေထောင်နဲ့တောင်းနဲ့တိမ့်နဲ့လမ်းမတော်ပြီးတော့စီစဉ်ဝေလုတ်တဲ့အချိန်မှာကိုဗစ်ကညင်းနေသလားတော့မသိဘူးစဉ်းစားလည်းမရဘူးကျွန်တော်သတင်းလည်းမရဘူးပေါ့နော်အခုတော့လူတွေရဲ့စစ်အာဏာရှင်ဆန့်ကျင်ပုံစံတစ်မျိုးပြောင်းသွားတဲ့အချိန်လမ်းမမထွက်တဲ့အချိန်မှာဒီကိုဗစ်ကရောဂါဖြစ်လာတယ်အဲ့တော့ခုနမေခွန်းနဲ့မှာပါတဲ့အောက်ဆီဂျင်ဆိုတာအောက်ဆီဂျင်ဟာဗမာနိုင်ငံမှာသာအခုပြဿနာလို့ပြဿနာဖြစ်နေတာဖြစ်ပြီးတော့ကမ္ဘာကျန်တဲ့တရား95နိုင်ငံမှာအောက်ဆီဂျင်ပြဿနာမရှိရဘူးခင်ဗျအဲ့တော့ကျွန်တော်သင်ပြချင်တာကဒီကာယောဂါကိုထိန်းချုပ်ဖို့အတွက်အရေးကြီးတဲ့အချက်တွေကိုဦးစားမပေးကြဘူးထိတ်ဆုံးတောင်းဝန်ရှိဆုံးလူကတောင်းမှမသိဘူးနောက်တစ်ခါတောင်းတိုက်တွေ့နေတဲ့ဆောင်းဝန်ပေါ့နော်အထူးကိုဆောင်းဝန်တွေကလည်းပဲအဲ့ကျလက်မာလာတွေကိုထုတ်နေတဲ့ credit ကာယောဂထိတ်ချုံရေးအတွက်အဲ့ဒီလိုလွယ်မားတဲ့ကောင်းဆောင်မှုကနေပြီးတော့ကျွန်တော်တို့ဗမာနိုင်ငံမှာကာယောဂထိန်ဖို့အတုံးကိုခက်တယ်လို့မြင်ပါတယ်ခင်ဗျဟု
တ်ကဲ့ဒီကိစ္စမှာနိုင်ငံရေးနဲ့ပတ်သက်တဲ့အစီအလာမိကွန်းတစ်ခုလေးမေးချင်ပါတယ်တချို့အာနာရှင်ကောင်းဆောင်တွေကတိုင်းပြည်ပြတ်သွားတဲ့အခါတိုင်းပြည်ရဲ့အခြေအနေမျိုးငါမသိရဘူးအောက်ခြေကလူတွေကဖုန်ဖိထားတယ်ငါ့ကိုအကောင့်တွေကြီးပဲလာပြောတယ်ဆိုတော့ကိစ္စမျိုးကြားဖို့ပါတယ်ဆရာလည်းကြားဖို့မှာပါဆိုတော့အခုမြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ငံအခြေအနေကောက်မာတဲ့ဘာညာပြောနေတာဟာအောက်ခြေကဖုံးဖိထားလို့များလားတကယ်များမသိတာလားဆရာခံမှန်းကြည့်ပါလားဆရာ
မကုန်လုံးဖြစ်နေတယ်ခင်ဗျအောက်ခြေဆိုရဲအုပ်စရကတောင်းဝန်အရှိဆုံးပုဂ္ဂိုလ်နဲ့ဌာနကမှန်ကန်တဲ့တဲ့ချက်လက်တွေဖြစ်နေတာတွေစံသက်တာတွေပြေဆုံးတာတွေနောက်တစ်ခါ ြစ်တင်းထားတဲ့ပစ္စည်းပိုင်းတွေကိစ္စမှာအချက်လက်တွေမာယွန်းနေတယ်သူတို့ကိုယ်တိုင်ကလည်းမာယွန်းပြီးတော့သူတို့ကိုခန့်ထားတဲ့လက်လက်ပေးထားတဲ့စိတ်တော်ကြီးကိုတင်တာလဲကျွန်တော်မှတ်မယ်လို့မထင်ဘူးနောက်ကကောင်းကောင်းလုပ်တဲ့လူဟာတော့ဟလာလူတွေမြောက်အများပေါ့နော်တကယ်မကြုံဘူးလို့ဖြစ်နေတဲ့ဒီနေတဲ့ဒုက္ခရောက်နေတာကိုတော့မသိဘူးလို့ငြင်းရင်တော့တဟာမားတဲ့ငြင်းချက်ဖြစ်ပါလိမ့်မယ်ဦးနေဝင်ခက်ကသူမသိဘူးအောက်ကပဲလောက်တာပြောဆိုကြနေတော့အခုကာလကတော့မတူဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဆိုတော့အခုလောလောဆယ်မှာလွတ်နေတာကတော့ဒီပြည်သူလူထုပူပန်ပါဝင်ဆောင်ရွက်မှုပေါ့လေပြည်သူလူထုဆိုတဲ့နေရာမှာ CDM လုပ်နေတဲ့ဆရာဝန်တွေဒီတော့ကဒီပြည်သူတွေကစေတနာရှင်အလှူရှင်တွေအများအများတက်တက်ကြွကြွလှူဆောင်ပေးခဲ့ကြတာရှိပါတယ်အခုကျတော့အဲ့ဒီကိစ္စတွေလည်းဘာမှမကြားရတော့ဖြစ်နေပါတယ်ဆိုတော့ဒေါန်ဆန်းစုကြည်ကလည်းပြောပါတယ်လူလူကပူပေါင်းဆောင်ရွက်ပြီးတော့ဒီကိစ္စကိုဖြေရှင်းကြပါလို့ပြောတယ်ဆိုတော့ဒါစစ်ကောင်စီနဲ့ပြည်သူလူထုနဲ့တရားရောက်ပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့သဘောမျိုးလားဆရာ
အမှန်ကတော့အခုလိုကတ်ယောဂာကြီးအတွက်ပြည်သူလူထုမပါဘဲနဲ့ကတော့ဘလုံးကြီးနဲ့မှမရနိုင်ပါဘူးတခုရှိတာကဒီနေ့ပြည်သူလူထုကကတ်ယောဂာကြီးထင်းညင်တာမှန်ပေမဲ့လို့အုတ်ချုပ်နေတဲ့စစ်ကောင်စီကိုအယုတ်ကြီးကဟိုတုံညာရခိုင်တုံးတဲ့တောင်မှနေလိမ့်မယ်ထင်တယ်။ဒါကြောင့်ပူပေါင်းဆောင်ရွက်မှုတော်တော်ခက်လိမ့်မယ်။သူတို့ကပြောတာတောင်မှပြောင်းမြန်လုပ်ချင်တဲ့ပြည်သူလူထုကသို့တော့ဟိုယောဂထိန်းချုပ်ရေးအတွက်ကတော့အပြန်အလှန်ပေါ့နော်လူထုဘက်ကကြီးတဲ့လမ်းရမယ်မဟုတ်ဘဲနဲ့အုတ်ချုပ်နေတဲ့လူတွေကလည်းလူဆန်တဲ့စိတ်ဓာတ်နဲ့အုတ်ချုပ်ရင်တော့ကပူပေါင်းဆောင်ရွက်မှုတစုံတရာအရာနိုင်တယ်လို့ထင်တယ်သို့တော့ကျွန်တော်အခုထိတော့အဲ့လိုဖြစ်လာမယ်လို့တော့မမြင်သေးဘူးခင်ဗ
ျဟုတ်ကဲ့အခုဆိုရင်လူတချို့ကဆရာကပြောခဲ့သလိုပဲဒီယောဂဖြစ်ရင်ဖြစ်ပြည့်လို့ဆိုပြီးတော့ခုခံတိုက်နေတယ်နောက်အင်္ဂါနေ့သတင်းမှာဆိုလို့ရှိရင်ပဲတချို့ကလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတဲ့အထိလည်းလုံနေကြသေးတယ်လည်းတွေ့ရပါတယ်နောက်တစ်ခါတိုင်းရင်းသားဒေသတွေမှာတိုက်ပွဲဖြစ်တဲ့နေရာတွေမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေထိန်းချုပ်တဲ့အဲ့ဒီဘက်မှာကိုဗစ်ရောဂါတွေဖြစ်နေရတွေဆိုတော့ဒီကိစ္စကိုပြည်လဲဖို့ဆရာဘယ်ဘက်ကစပြီးဆောင်ရွက်ရမလဲဒီလိုနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးအတွက်လမ်းကြောင်းများလမ်းစများရှိသလားဟု
တ်ကဲ့ကျွန်တော်မြင်နိုင်ရတယ်လို့ကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေဟာဗမာတွေရောတိုင်းရင်းသားတွေရောတိုင်းရင်းသားတောင်မှလူမျိုးစုအားလုံးဟာစိတ်ရင်းစေတနာအခမ်းအမတန်ကောင်းတယ်လူနေတဲ့ဟာကိုလိုက်ဖြစ်ကြတယ်ကူရတယ်လှူရတယ်ဟလာသို့တော့ကျွန်တော်တို့အစောစောကဆွေးနွေးခဲ့တယ်လို့လူတဲ့ကူတဲ့ဟာတွေကကျွန်တော်အမြင်ပေါ့ဆယ်ဝန်တယောက်အနေနဲ့အမြင်တကယ်အခြေခံကြတဲ့လူဝတ်ချက်တွေမဟုတ်ပဲနဲ့အတော်ရံနဲ့တခါအရက်နီးတွေကိုလိုက်ပြီးတော့ပေးကြတယ်လှူကြတယ်ကူကြတယ်ဖြစ်နေတယ်ဥပမာအောက်ဆီဂျင်ဆိုတာမျိုးပေါ့နော်တကယ်အခြေခံချက်လက်တွေကိုကျွန်တော်တို့လွတ်နေကြတယ်လို့မြင်တယ်အဲ့တော့မေခွန်းရာပူပေါင်းဆွေမှုအပိုင်းမှာကျွန်တော်မြင်တာတလို့ဗျာအခုကိစ္စကြီးကတကဘာလုံးဖြစ်နေတဲ့ယောဂကြီးတဲကကျွန်တော်တို့နိုင်ငံကတခုအခုလက်ရှိလောကရဲ့တလလောက်တော့အစိုးဆုံးနိုင်ငံတွေမှာကရမင်းနဲ့ပြလို့ရှင်တကဘာလုံးမှာဗမာပြည်ကအစိုးဆုံးလို့ကျွန်တော်ယူဆတယ်အဲ့တော့က WHO လို့ကမ္ဘာ့ကျန်းမာရေးတနည်းပြည့်နိုင်ငံတကာအဖွဲ့အစည်းတွေကပေါင်းဝန်လှုပ်ဆောင်မှဖြစ်နိုင်လိမ့်မယ်အဲ့လိုဖြစ်နိုင်ဖို့ကလည်းတော်တော်ခရင်နေတယ်အဲ့ဒါကစစ်ကောင်စီပုံမှာမူတည်တယ်ဟလာဟို ICRC တောင်မှလာကုန်မပေးတဲ့အခါမှာ WHO ကအကူအညီပေးတဲ့ကိစ္စတွေလာရောက်ဆောင်ရွက်တဲ့ကိစ္စတွေကိုလမ်းဖွင့်မှာဖြစ်နေမယ်စစ်ကောင်စီကကြီးအမိန်နဲ့တရင်းသားရှင်းလင်းပွဲနဲ့လည်းမရဘူးခင်ဗျလူလူကလည်းဘာလို့ရမလဲဆိုတာခါကျွန်တော်တင်ပြသလိုအကြမ်းမကြမ်းမသိဘူးဒါကြောင့်နိုင်ငံတကာအဖွဲ့အစည်းအကြီးကြီးတွေကလာပြီးကျောင်းဝန်ကူညီတဲ့ဤဆိုရင်တော့ဟာလာပြည်သူလူထုရောစစ်ကောင်စီရောဒီနိုင်ငံတကာလမ်းညွှန်မှုအောက်မှာအတူတူလုပ်ကြရင်တော့ဒါလမ်းပွင့်မလားလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့နောက်တစ်ခုလူထုဆိုတဲ့နေရာမှာအဓိကအဖြစ်တကယ်ကျွမ်းကျင်တဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေ CDM လုပ်နေကြတာလည်းရှိပါတယ်ဆိုတော့ဒီပုံကိုယ်တွေက ad hoc cooperation ပေါ့လေဒီကိစ္စအတွက် covid ကိစ္စအတွက်တော့အနာရှိရလူတွေနဲ့ပူးပေါင်းဆောင်ရွက်ရင်ကောင်းမယ်ဆိုတဲ့အသိစိတ်ဓာတ်နဲ့များသူတို့လောက်လာနိုင်ရင်ပုံမကောင်းမှုလားလို့လည်းကျွန်တော်စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲဖြစ်နိုင်လားလ
ားကျမရဲ့ဝန်ထမ်းတွေဟာဒီလိုကိစ္စကိုသူတို့ကစိတ်ကောင်းစီဆန့်ကျင်လို့အလုံးမလုံးဘူးဆိုတဲ့အချက်လေးနဲ့တော့သူတို့က အပေးခိုင်နိုင်မယ်လို့ကျွန်တော်မထင်ဘူး။ဒါတဲ့နည်းလေးနဲ့ကူညီကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။စိတ်ကောင်းစီနဲ့ပေါင်းပြီးမလုပ်ဖ ೇನೆ ကိုနည်းကိုဟန်နဲ့ဆွေးရနေကြလိမ့်မယ်ဆွေးရနေတယ်လို့လည်းကျွန်တော်ယူဆတယ်။ဒါပေမဲ့အမ်တမ်းမှစိတ်မကောင်းစရာကကောင်းတာတွေလုပ်တယ်၊မှန်တာတွေလုပ်တယ်၊တရားတာတွေလုပ်တယ်ဆိုတဲ့ဟာတိုင်းကိုလက်ထမ်းမဲ့ထမ်းမဲ့ဆိုတဲ့ policy ကြီးကစီကောင်းစရာကျူးတွန်းနေတော့ကကျမတို့ဝန်ထမ်းတွေဆောင်းကစားပြီးအားလုံးတွေကျွန်တော်တို့အထက်အန္တရာယ်လည်းကျွန်တော်အမ်တမ်းမှစိုးရိမ်နေကျွန်တော်ထင်တယ်သူတို့လည်းတက်ဆွမ်းတော့တော့လုပ်ကြတယ်သို့တော်လည်းပဲကယောဂကြီးတွေအဲ့လောက်လေးနဲ့တော့မရနိုင်ဘူးတကယ်ကိုအမျိုးသားရေးပြဿနာတည်းအနေနဲ့ထိဆုံးရမယ့်အောက်ဆုံးပြီးတင်းကြီးကြမလုပ်ရင်တော့ကျွန်တော်ခရင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့နောက်ဆုံးမိကွန်းတူတူလေးနှစ်ခုမေးချင်ပါတယ်အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေနဲ့အဆိုးဆုံးဖြစ်လာနိုင်တဲ့အခြေအနေနဲ့တူတင်ဟောကင်းထုတ်ပြပါဆရာအကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေကိုအရင်ပြောပါဆရာခက်တူဘယ်လိုဖြစ်လာနိုင်လဲဒီ
ကျွန်တော်တို့ပမာပြပြပေါ့နော်ကန်တရားပေါ့ကန်သုံးပါပေါ့နော်ပြောတာရောလုပ်တာရောကြံတာရောသူ့မှုလုံးကောင်းမှာကျွန်တော်တို့ကောင်းမှာပါခင်ဗျဒါတော့ကျွန်တော်အကောင်းဘက်ကမြင်တာပါခင်ဗျဟုတ
်ကဲ့အဆိုးဆုံးဖြစ်သွားနိုင်တဲ့အခြေအနေရောဆရာ
အဆိုးဆုံးကတော့ဒီယောဂကြီးကျွန်တော်တို့ထိမရအောင်ဒီဖြစ်ပြီးတော့အသေးအပြောက်စံတော့ဟာကဘာမှာအဆိုးဆုံးနိုင်ငံလေးတစ်ခုမဖြစ်ဘူးလို့ကျွန်တော်ရှောင်းဝန်တယောက်နေတဲ့ကျွန်တော်အာမခံချက်မရှိတဲ့အတွက်ဒီဟာကိုအဆိုးဆုံးကိုရှင်ဆိုင်ဖို့ပြင်ဆင်ထားဖို့ပြည်သူပြည်သားအလုံးကိုကျွန်တော်လေးလေးစားစားတင်ပြပါရခင်ဗျာ
ဟုတ်ကဲ့ဆရာညီမကြီးဘေးကင်းပါစေဆရာအားလုံးအကောင်းဆုံးအချိန်တွေဖြစ်ပါစေလို့ပဲဆုတောင်းရမှာပါဆရာ
မှန်ပါတယ်ခင်ဗျာဟုတ
်ဒါကတော့ဥကျော်စံသားရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်အခုဆက်လက်ပြီးတော့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်ဒီတစ်ပတ်အတွက်တော့နေ့စဉ်စားသုံးနေတဲ့အစားအသောက်တွေကိုကျန်းမာရေးထိခိုက်မှုမရှိအောင်နီးစနစ်တကျပြင်ဆင်ချက်ပြုတ်စားသောက်ဖို့လိုတဲ့အကြောင်းတင်ပြထားပါတယ်ရှင်
သောက်နေရတဲ့အစားအသောက်တွေကိုနီးစနစ်မှန်မှန်နဲ့ချက်ပြုတ်ပြင်ဆင်မှုမပြုလုပ်ဘူးဆိုရင်အစားအစာကနေအဆင့်ကျန်းမာရေးထိခိုက်တာမျိုးဖြစ်နိုင်တာကြောင့်နီးစနစ်စားသောက်တဲ့အစားအစာတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဆင့်တကျချက်ပြုတ်ပြင်ဆင်တယ်လို့ညာစနစ်ကဒီပေးလိုက်လို့နေကြပါတယ်။ပြင်ဆင်ချက်ပြုတ်တဲ့နေရာမှာတန်ရှင်းစင်ကြယ်ရဲ့ရေကိုအသုံးပြုလို့ပြီးချက်ပြုတ်မဲ့စားသောက်တွေကိုလည်းတန်ရှင်းစင်ကြယ်အောင်စီကြောတန်ဆင်ပေးဖို့လိုတယ်လို့ဒီမိုကရေစီကလင်းနှင်းမှာအထူးရောဂါကူဆရာဝန်တူဖြစ်သူဒေါက်တာမေကအခုလိုပြောပါတယ်
။စားစာတွေကတော့နီးစနစ်လုံဆောင်မှုတွေပဲလှူရှာမှုတွေအတွက်တော့မရှိမဖြစ်လိုအပ်တဲ့အစားအရာဖြစ်တဲ့ပေါ့နော်။အကျိုးရှိရှိစားသုံးမယ်ဆိုလို့ရှိရင်တော့အားဖြင့်ဆိုလို့ဟိုတတိလက်လွတ်စားမိရင်တော့ဘေးဖြစ်တတ်တာပေါ့နော်နေ့စဉ်လိုအပ်ချက်ရတော့ဒါအာထမင်းအသားအတီးရွယ်ပဲနှုတ်စားရတဲ့အကျိုးရှိရှိအချိုးညီညီများတတတာစားသုံးဖို့လိုရပေါ့နော်စီညာရာရဲငန်နာချူရာတွေစားမယ်ဆိုလို့ရှိရင်တော့အဲသွေးတိုးနှလုံးစီချိုးအဲယောဂါတွေလည်းဖြစ်တတ်တယ်ပေါ့နော်အဓိကကတော့စားစာတွေကိုမကင်တယ်မီးပြင်းစင်ချက်ပြုတ်တဲ့အခါမှာပေါ့နော်တိချာစီကြောရမယ်လက်ကိုလည်းတိချာတန်းစင်အောင်စီရမယ်ခုနပြောခဲ့တယ်လို့ပဲအဲချက်ပြုတ်မယ်အဲချက်ပြုတ်မယ်ပစ္စည်းတွေပေါ့နော်အိုးခွက်တွေကိုလည်းတိချာတန်းအောင်စီရမယ်တန်းအောင်ထားရမယ်ချက်တဲ့အခါမှာလည်းအသားငါးတွေဟင်းသီးရွက်တွေကိုလည်းကြက်အောင်ချက်ရမယ်ပေါ့နော်ဒီလိုရှိရင်ဒီပြင်းမှာပတ်ဝန်းကျင်မှာချင်းရင်မပေါက်ပေါက်အောင်လည်းတိချာလုပ်ရမယ်ပြီးရင်ချက်ပြီးသားအစားအစာတွေကိုလည်းခန်းပူချိန်မှာနှစ်နာရီထပ်ပူမထားရဘူးပေါ့နော်ပူချိန် 5 degree celsius နဲ့ 60 degree celsius ချမ်းမှာဆိုလို့ရှိရင်ပူမွှားတွေကပေါက်ဖွားထက်လို့အဲအစားအစာရုပ်ချက်ပြုတ်ပြီးပြီဆိုလို့ရှိရင်နည်းနည်းဆိုစားရမယ်ပြီးလို့ရှိရင်ပြီးလို့ရှိရင်စားမစားမီလက်စေးရမယ်အင်နာတက်ပြီးလက်စေးရမယ်ဒါမျိုးလေးတော့လုပ်ပေးသင့်ပါတယ်
အစားအသောက်နဲ့ရေကိုတန်ရှင်းစင်ကြအောင်ပြင်ဆင်ဖို့လိုတဲ့အပြင်ကိုက်တော့ချက်ပြုတ်တဲ့အချိန်မှာလက်ကိုယ်လည်းတန်ရှင်းစင်ကြအောင်ထားဖို့လိုတယ်လို့အရေးပေါ် application မှာအထူးရောဂါကိုဆရာဝန်တွေဖြစ်တယ်လို့ဒေါက်တာဟင်းချေကအခုလိုပြောပါရယ်
။စားအသောက်ကတော့ကျွန်တော်တို့ကတော့နေ့စဉ်တာမရှိမဖြစ်ဘူး။မရှိမဖြစ်ဆိုတော့ဒါအရေးကြီးတယ်။ဒီနေရာကနေပြီးတော့ကျွန်တော်တို့ယောဂါအခုလာအဓိကများတယ်ပေါ့နော်။များတော့ကျွန်တော်အစားအသောက်ကိုဟိုအဓိကတော့အချက်လေးနဲ့ပြောမယ်ဆိုရင်ကျွန်တော်ကအချက်၈ချက်လောက်တော့ရှိမယ်ပေါ့နော်။အဲ့ဒါကလည်းကျွန်တော်တို့ဒီကျမရဲ့ဝန်ကြီးဌာနကထုတ်ပြန်ထားတဲ့အချက်လေးတွေပါပဲ။နံပါတ်၁တစ်ချက်ကတော့ကျွန်တော်တို့ကဒီအစားအသောက်ကိုမကင်တယ်ခင်ဒါမှမဟုတ်ကိုယ်တိုင်ချက်ပြုတ်နေစဉ်အဲ့ဒီအချိန်မှာကျွန်တော်က လက်ကိုတန့်ရှင်းတော့စီချိုပြီးတော့ဂိုင်းတွေရမှာပေါ့နော်။ဟိုပြီးတော့အိမ်သာတက်ပြီးအိမ်သာကိုအသုံးပြုပြီးရင်လက်ကိုစင်ကြအောင်စီးပြီးမှအစားအသောက်ကိုဂိုင်းရမယ်။ဒါနံပါတ်၁တစ်ချက်ပေါ့နော်
။ချက်လွတ်ပြင်ဆင်တဲ့အချိန်မှာကြွက်ရင်ကိုခက်စားတဲ့အကောင်းကြီးမရှိရအောင်တတိထားလို့လို့ပြီးတားဆိုင်ကားစင်တွေကိုဂိုင်းတွေတင်းစီတဲ့အခါမှာလည်းတိကျဂိုင်းတွေတင်းစီတင်တယ်လို့ဒေါက်တာဟိတ်ကအကြံပေးပါတယ်
။နှစ်တစ်ချက်ကဘာလဲဆိုလို့ရှိရင်သူကမိဖို့ကြောင့်နော်မိဖို့ကြောင့်အစားအသောက်ကိုကြွက်ရင်ကောင်းလေးကိုခတ်တယ်အခြားတွေးဆံတွေထိတွေးမှုလားကျွန်တော်ကရှောင်ကြဉ်ရမယ်ပေါ့နော်နောက်တစ်ချက်ကကြတော့အသားစိမ်းငါးစိမ်းတွေဒါကျွန်တော်တို့အများကြီးဖြစ်တတ်ပါတယ်ဟိုဟင်းဟင်းရက်တွေနဲ့ကြောပြီးတော့သေးတာတို့ကြောပြီးတော့ပြီးတာတို့အဲ့လိုမျိုးမလုပ်ရဘူးအသားစိမ်းငါးစိမ်းတွေပြီးကြပြင်ဆင်ပြီးဖြတ်နော်ပြီးရင်လည်းတိမ့်မယ်ပေါ့နော်မစားသေးဘူးတိမ့်မယ်ဆိုလို့ရှိရင်လည်းပြီးကြထုတ်ပိုးပြီးတော့ကျွန်တော်ကတိမ့်ရမယ်အားနံပါတ်2တစ်ချက်နံပါတ်3တစ်ချက်ပေါ့နော်ဒါနောက်တစ်နံပါတ်4တစ်ချက်ကချက်ပြုတ်တဲ့နေရာမှာတန်ရှင်းတဲ့ရည်ကိုကျွန်တော်တို့အထုံးပြရမယ်။နောက်တစ်ချက်ကတော့ကျွန်တော်တို့လက်နှီးစုပ်တွေပေါ့နော်။စစ်နီလုံးအဲဒီမိဖို့ကြောင့်သုံးပစ္စည်းတွေပေါ့။အဲ့ဒါတွေကိုတိချာစီးကျောပြီးမှကျွန်တော်တို့ကအထုံးပြရမယ်နော်။ဒါကတော့အမှန်ငါးချက်ပေါ့နော
်။အစားအသောက်တွေကိုချက်ပြုတ်တဲ့အခါကြက်အောင်ချက်ပြုတ်စားတော့တင်ပြီးချက်ပြီးသားစားတော့တွေကိုပြန်ပေးမယ်ဆိုရင်လည်းလိုအပ်တဲ့ပူချိန်ရရှိအောင်တိတိကျကျပြန်ပေးဖို့နဲ့ပို့တိုးပြီးတန်တန်းလုံနေတဲ့အစားအစာတွေကိုမစားသုံးကြဖို့လိုတယ်လို့ဒေါက်တာဟိတ်တက်ကအကြံပေးပါတယ်။
အမှတ်6အချက်အနေနဲ့ကျွန်တော်တို့ကစားအစာတွေကျက်အောင်တိချာချက်ပြုတ်ရမယ်နော်တချို့မကျက်တဲ့ကျက်တွေဖြစ်နေလို့ရှိရင်လည်းဒါဝမ်းပြောင်းဝမ်းချောဖြစ်တယ်အဲကြောင့်စားအသောက်တွေကိုလည်းကျွန်တော်ကတိချာချက်ပြုတ်ရမယ်နှွေးပြီဆိုရင်ကျွန်တော်ကတိချာပြန်ပြီးတော့နှွေးရမယ်နော်ပြောင်းပြန်နှွေးရမယ်န
ေ့စဉ်စားသုံးနေတဲ့စားအသောက်တွေကိုကျန်းမာရေးထိခိုက်မှုမရှိအောင်နေ့စဉ်တကျပြင်ဆင်ချက်ပြုတ်စားသောက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့က
ဒါကတော့ဒေါက်တာတန့်စောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြတာပါ။ကျမတို့ VOA American အသံနဲ့ RFA လွတ်လပ်တဲ့အာရှအသံတို့ပူးပေါင်းပြီးတော့နေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုကိုတင်ဆက်နေပါတယ်။မြန်မာအရှိတောင်အာရှနဲ့ကမ္ဘာတစ်လွှားကနောက်ဆုံးရသတင်းအမှန်တွေကိုတင်ဆက်ပေးနေပါတယ်ရှင်။
VOA American တန်ရုပ်တန်တဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကအစီအစဉ်တွေကိုကြည့်ရှုနားဆင်ကြရတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျမတို့အခုမနက်ခင်းထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်တွေကို line to meter 25 kHz 11139 line to meter 40 kHz 9413 line to meter 57 kHz 5805တို့ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ကြာသပတေးနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ကိုရန်နိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ
ယူအန်ထောင်းဆယ်ဥရောပဖလားဘောလုံးပွဲကြီးဇူလိုင်လ17ရက်နေ့ကတနင်္ဂနွေနေ့ကပဲပြီးသွားခဲ့ပြီဖြစ်ပြီးတော့အီတလီအသစ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးဖိုင်နယ်ကိုတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကဝင်းဘလေးခွင်းမှာကစားခဲ့ကြတာမှာအင်္ဂလန်နဲ့အီတလီတို့ဘောလုံးခဲ့ကြတာဖြစ်ပြီးပြိသက်6000ကျော်လဲခွင်းမှာလာကြည့်ခဲ့ကြပါတယ်။ဒီပွဲမှာတော့အီတလီအသင်းကအင်္ဂလန်ကိုပယ်နယ်တီနဲ့အနိုင်ရပြီးတော့ယူအန်2020ဥရောပဖလားကိုပိုဆွဲသွားပါတယ်။အင်္ဂလန်ကပွဲစားပြီး1မိနစ်ကျော်ကျော်မှပဲညာဘက်ကနေ Trippier ကိုရှေ့ဖြတ်တင်ပေးတာကိုဘယ်ဝင်းကလူရှောသွင်းခဲ့လို့အင်္ဂလန်ကအဖွင့်ကိုရခဲ့ပြီးဒုတိယပိုင်း66မိနစ်မှာတော့အီတလီနောက်တန်းလူဘွန်နူချီကကိုရှေ့ကနေအနီးကပ်ပိတ်သွင်းလို့တကောစီတည်ဖြစ်ပါတယ်မိနစ်90ပြီးတဲ့အထိနှစ်သင်းလုံးထပ်ပြီးတော့ဂိုးမသွင်းနိုင်လို့အချိန်ပိုကစားတာမှလည်းတကောစီတည်နဲ့ပြီးသွားတာကြောင့်ပယ်နယ်တီကန်ကြတာမှာတော့အင်္ဂလန်အသင်းဟာဒီတစ်ချိန်မှာလည်းနောက်တစ်ခါထပ်ရှုံးပြီးတော့အီတလီက3ဂိုး2ဂိုးနဲ့နိုင်ပြီးဥရောပဖလားကိုအနိုင်ရပိုဆွဲသွားပါတယ်။ယူရို2020ဥရောပဖလားကိုအနိုင်ရပြီးချန်ပီယံဖြစ်လိုက်တဲ့အပေါ်မှာအီတလီနီးပြရောဘာတိုမန်ချီနီကတော့
Noio sono molto felice perché la squadra ha giocato bene.Bene, ha meritato la vittoria.
ကျွန်တော်တို့အသင်းကောင်းကောင်းကစားနိုင်ခဲ့တဲ့အတွက်ကျွန်တော်ရန်ဝမ်းသာပါတယ်ကျွန်တော်တို့ထက်ထက်တန်တန်အနိုင်ရတာပါပွဲဆဆချင်းဂိုးပေးရတဲ့အတွက်ပထမပိုင်း15မိနစ်လောက်ကကျွန်တော်တို့အတွက်အတော်လေးခက်ခဲခဲ့ပါတယ်အဲ့ဒီနောက်ကျွန်တော်တို့ပုံမှန်အတိုင်းပြန်ကစားနိုင်ခဲ့ပြီးပွဲကိုလည်းထိန်းနိုင်ခဲ့ပါတယ်ပယ်နယ်တီအထိရောက်သွားတာကတော့နည်းနည်းတော့စိတ်ပျက်စရာဖြစ်ပြီးအစောကြီးကလေးကနိုင်ရမယ်ဟာဟုနောက်ဆုံးအထိကစားရတာကတော်တော်စိတ်မောခဲ့ရပါတယ်
အီတလီသင်းဟာတလင်းလာနေကရောမမျိုးကိုပြန်ရောက်တဲ့အချိန်မှာလဲအီတလီပြည်သက်တွေကအောင်ပွဲရအီတလီသင်းကိုအကြီးအကျယ်ကြိုဆိုခဲ့ကြပြီးတော့အောင်ပွဲတွေခံခဲ့ကြပါတယ်အီတလီသင်းဟာ1968ခုနှစ်ကလဲဥရောပဖလားကိုတစ်ကြိမ်ဘိုးဆွဲထားတာကြောင့်ဒါဟာအီတလီအတွက်တော့ဥရောပဖလားကိုဒုတိယအကြိမ်ဘိုးဆွဲတာဖြစ်ပါတယ်ခင်ဗျာဘရာဇီးလ်နိုင်ငံမှာကျင်းပတဲ့ကိုပါအမေရိကဖလားဘောလုံးပွဲမှာတော့ဘရာဇီးလ်ရဲ့မဟာပြိုင်ပွဲကြီးအာဂျင်တီးနားအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးဖိုင်နယ်ကိုရီယိုဒီဂျနေးရိုမြို့ကနာမည်ကျော်မာရာကာနာကွင်းကြီးမှာစနေနေ့ကကစားခဲ့ကြတာမှာအာဂျင်တီးနားနဲ့အိရှင်ဘရာဇီးလ်တို့ဘောလုံးခဲ့ကြတာဖြစ်ပြီးတော့အာဂျင်တီးနားကတကူကိုမရှိနဲ့နိုင်သွားပါတယ်။အာဂျင်တီးနားအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ PSG တင်းရဲ့တောင်ပန်တိုက်စစ်မှုအန်ဟဲလ်ဒေမာရီယာကပထမပိုင်း22မိနစ်မှာသွင်းယူခဲ့တာပါအာဂျင်တီးနားနောက်တန်းကနေညာဝင်းကိုတင်ပေးလိုက်တာကိုဘရာဇီးလ်နောက်တန်းကတိကျမဖြတ်နိုင်ခဲ့ပဲဒီမာရီယာကဂိုးသမားကိုချော်ပြီးသွင်းယူသွားခဲ့တာပါဘဲကအကျိတ်နယ်နဲ့ခက်ချမ်းချမ်းကစားခဲ့တာကြောင့်နှစ်သင်းလုံးမှာအဝါကတ်တွေလည်းအတော်များများအပြတ်ခံခဲ့ရပါတယ်ဘရာဇီးလ်သင်းကချေပါဂိုးရဖို့ဂျိုးပန်းခဲ့ပြီးမဲ့ဂိုးမရခဲ့သလိုအာဂျင်တီးနားဘက်ကလည်းမက်ဆီပွဲပြီးကနေမှဂိုးသမားနဲ့တယောက်ချင်းတွေ့တာဂိုးဝင်အောင်မကန်နိုင်ခဲ့လို့နှစ်ဖက်စလုံးဂိုးထပ်မရပဲနောက်ဆုံးမှအာဂျင်တီးနားကဘရာဇီးလ်ကိုဘရာဇီးလ်မြေမှာပဲတကူကိုမရှိနဲ့နိုင်ပြီးကိုပါအမေရိကဖလားကိုပိုဆွဲသွားတာပါဒါဟာအာဂျင်တီးနားအတွက်တော့28နှစ်အကြာမှာကိုပါအမေရိကဖလားကိုပထမဆုံးအချိန်ပြန်ပိုဆွဲတာလည်းဖြစ်ပါတယ်အခုလိုအာဂျင်တီးနားအသစ်အနိုင်ရသွားတဲ့အတွက်အာဂျင်တီးနားတိုက်စင်မူလီယိုနယ်မက်ဆီအတွက်တော့အာဂျင်တီးနားနဲ့အတူပထမဆုံးအချိန်ဆူဖလားရသွားခဲ့သလိုဘရာဇီးလ်ရဲ့ကမ္ဘာကျော်မာရာကာနာကွင်းကြီးမှာလည်းအောင်ပွဲခံနိုင်လိုက်တာဖြစ်ပါတယ်မက်ဆီဟာအာဂျင်တီးနားနဲ့အတူ2014ကမ္ဘာဖလား2015နဲ့2016ကိုပါအမေရိကဖလားတွေမှာဖိုင်နယ်တွေမှာရှုံးခဲ့တာကြောင့်ဒီတစ်ချိန်ကတော့အာဂျင်တီးနားနဲ့အတူဖလားယူနိုင်လိုက်ပြီဖြစ်ပါတယ်ခင်ဗျာဘောလုံးပွဲတွေနဲ့အတူဝင်ဘယ်ဒန်တင်းနစ်ပြိုင်ပွဲလဲတနင်္ဂနွေနေ့ကပြီးသွားခဲ့ပြီးတော့ဂျိုကိုဗစ်ကဖက်ဒရယ်နဲ့နဒါလ်တို့ရဲ့စံချိန်ကိုလိုက်မိသွားခဲ့ပြီးအမျိုးသမီးဘက်မှာတော့ဩစတြေးလျနိုင်ငံကကမ္ဘာအဆင့်1အက်ရှလီဘော်ဒီအနိုင်ရပြီးတော့ချန်ပီယံအသစ်တစ်ယောက်ထွက်ပေါ်လာပါတယ်စနေနေ့ကအမျိုးသမီးတဦးချင်းဖိုင်နယ်မှာအက်ရှလီဘော်ဒီနဲ့ချိုက်ကကယ်ရိုလီနာပလစ်ကိုဗာတို့ဘောလုခဲ့ကြပြီးတော့ဘော်ဒီက6-3, 6-0, 6-3နဲ့အနိုင်ရပြီးတော့ဝင်ဘယ်ဒန်ချန်ပီယံဆုကိုပထမဆုံးအကြိမ်ရရှိသွားပါတယ်။ဒါဟာသူ့အတွက်တော့ဒုတိယမြောက် Grand Slam ချန်ပီယံဆုလည်းဖြစ်ပါတယ်။အနည်းငယ်လေးကမြို့သားတူချင်းဖိုင်နယ်မှာတော့ကမ္ဘာနံပါတ်1ဂျိုကိုဗစ်နဲ့အဆင့်9သတ်မှတ်ချင်းခံထားတဲ့အီတလီကဘော်ရတီနီတို့ကစားတာမှာဂျိုကိုဗစ်က6-0, 6-4, 6-4, 6-3နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဂျိုကိုဗစ်အတွက်တော့ဝင်းဘယ်ဒန်ကို6ချိန်မြောက်အနိုင်ရတာဖြစ်ပြီး Grand Slam Champion ဆုကိုအချိန်20မြောက်နိုင်လိုက်တာဖြစ်ပါတယ်။ ဒါကြောင့်ဂျိုကိုဗစ်ဟာဖက်ဒရယ်နဲ့နဒါလ်တို့အကြိမ်20စီနဲ့ Grand Slam ဆုဖလာကိုအများဆုံးစံချိန်တင်ထားတာကိုလိုက်မိသွားခဲ့ပြီဖြစ်ပါတယ်ဂျိုကိုဗစ်ကတော့သူကအကောင်းဆုံးကစားသမားဖြစ်ကြောင်းအဲ့လိုလဲယုံကြည်ကြောင်းဒီလိုမှမဟုတ်ရင်သူ့အနေနဲ့ Grand Slam ပြိုင်ပွဲအတွက်နိုင်ပြီးသမိုင်းစံချိန်တစ်ထိုးဖို့ကိစ္စကိုယုံကြည်မှုအပြည့်နဲ့ပြောနေမှာမဟုတ်ကြောင်းဒါပေမဲ့တတန်းတစ်လျှောက်အကောင်းဆုံးကစားသမားဆိုတာနဲ့ပတ်သက်ရင်တော့ဒီကိစ္စကိုပြည်သက်တွေကပဲဆုံးဖြတ်မှာဖြစ်ကြောင်း2011ကစပြီးတော့လွန်ခဲ့တဲ့ဆနစ်တာကာလဟာသူ့အတွက်မယုံနိုင်စရာကောင်းလောက်အောင်ကိုဖြစ်ခဲ့ပြီးတော့ဒီမှာပဲရပ်တန့်သွားမှာမဟုတ်ပဲဆက်ပြီးတော့အနိုင်ရဖို့ကြိုးစားသွားမှာဖြစ်တယ်လို့ပွဲပြီးမှာပြောလိုက်ပါတယ်အခုဆိုရင်ဖက်ဒရယ်နဒါလ်နဲ့ဂျိုကိုဗစ်တို့၃ယောက်စလုံးဟာ Grand Slam ကိုအကြိမ်20စီနဲ့အများဆုံးစံချိန်တင်ထားလိုက်ပါပြီဂျိုကိုဗစ်ကလည်းဒီနေ့ Grand Slam ပြိုင်ပွဲ၃ခုစလုံးကိုဘိုးဆွဲထားပါတယ်ဆိုတော့သူ့အနေနဲ့ career grand slam လို့ခေါ်တဲ့တစ်နှစ်အတွင်း grand slam ၄ခုစလုံးကိုဘိုးဆွဲမှလာဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
အားကစားကဏ္ဍကိုကိုရင်နိုင်ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကနေ radio အစီအစဉ်တွေကိုအခုလိုနက်နက်ခင်းအပြင်ညပိုင်းမှာလည်းဓာတ်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကိုညဝင်းအောင်ကပြောပြမှာပါ
မြန်မာနိုင်ငံမှာကိုဗစ် -19 အကြက်တဲပိုဆိုးလာစေနိုင်တဲ့အခြေအနေတွေကိုအရေးပေါ်ကင်တွယ်ဖြေရှင်းကြဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Twan M. Dus ကနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းလိုက်ပါတယ်။ Delta မျိုးကွဲကိုဗစ်ပိုးအပါအဝင်ကိုဗစ်ကူးစက်မှုကြီးထွားလာတာမြန်မာနိုင်ငံကျန်းမာရေးစနစ်ပြက်ပြားနေတာစစ်ကောင်စီနဲ့ပတ်သက်သမျှကိုမြန်မာပြည်သူလူထုကအယုံကြည်မရှိတာတို့ကြောင့်နိုင်ငံတကာအတိုင်းအဝန်ရဲ့အရေးပေါ်အကူအညီမရှိဘူးဆိုရင်လူအများအပြားသိဆုံးရမယ့်အကြောင်းတရားတွေစုံစည်းနေတဲ့မုံတိုင်းကြီးတစ်ခုလိုဖြစ်တယ်လို့တွန်အမ်ဘရုစ်ကပြောကြားလိုက်တာဖြစ်ပါတယ်ပုံမှန်ကျန်းမာရေးအဆင့်ရရှိရေးဟာလူသားတိုင်းရဲ့အခြေခံရပိုင်ခွင့်ဖြစ်ပြီးမြန်မာနိုင်ငံသားတွေဟာဒါကိုငြင်းပယ်ခံနေရတယ်လို့သူကဆိုပါတယ်မြန်မာပြည်သူလူထုအတွက်အရေးပေါ်ညွန်ပေါင်းအဖွဲ့တစ်ခုဖွဲ့စည်းဖို့ဂျနီဗာလူ့ခွင့်ရေးကောင်စီမှဇူလိုင်9ရက်နေ့ကဆော်ဩခဲ့တာကိုမနေ့ဗုဒ္ဓဟူးနေ့ကထပ်မံတတိပေးလိုက်တာဖြစ်ပါတယ်။မနေ့ကရန်ကုန်ဗုဒ္ဓထောင်မြို့မှာလူငယ်အမျိုးသမီးတို့ကမိတို့တွေကန်ဆောင်ပြီးစေတနာရှင်ကိုအော်ဟစ်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။လက်သုံးချောင်းထောင်တင်ဂီတာနဲ့ရန်ကုန်21ရာစုပန္ထရာဘရင်မများတပိတ်စစ်ကြောင်းဆိုပြီးပိုစတာတွေကန်ဆောင်ရင်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကိုဗစ်တတိယလှိုင်းရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဒီရက်ပိုင်းတည်းကိုဗစ်ကြောင့်ဒေဆုံးသူများပြားလွန်းလာကြောင်းရန်ကုန်ရေဝေးတုတ်တံမှာရုပ်အလောင်းတွေကိုဗိုလ်တူးနေတော့ကညအချိန်ထိမီးတကြိုပေးနေရကြောင်းရန်ကုန်ကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ရာနဲ့ချီစုပုံနေတဲ့ရုပ်အလောင်းတွေကိုမီးတကြိုဆက်ကအလျင်မီအောင်မီးမရှို့ပေးနိုင်တာကြောင့်ညပိုင်းအထိစောင့်ဆိုင်းနေကြရတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကနိုင်ငံရေးခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးညဉ့်ညံ့ရေးလုပ်ငန်းစဉ်ညီလာခံတစ်ခုကိုကျင်းပသွားဖို့အတွက်ပါကစ္စတန်နိုင်ငံကစီစဉ်နေတာဖြစ်ပါတယ်။ဒါဟာအမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံထဲမှာရုတ်သိမ်းနေစဉ်ဒီလိုကမ်းလှမ်းလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေအပြီးပိုင်းရုတ်သိမ်းတာဟာသမ္မတဂျိုးဘိုင်ဒန်အတွက်မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အမေရိကန်သမ္မတဟောင်းဂျော့ဂျ်ဒဘလူးဘွတ်ကပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်တပ်တွေပြန်ရုတ်သိမ်းပြီးတဲ့နောက်အာဖဂန်နိုင်ငံတွင်တာလီဘန်တွေတကြောပြန်ကြီးစိုးလာပြီးအမျိုးသမီးငယ်နဲ့ကလေးငယ်တွေရဲ့ကံကြမ္မာအတွက်စိုးရိမ်ကြောင်သူကပြောပါတယ
်။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုညံဝင်းအောင်ကတင်ဆက်ခဲ့တာပါ။ကျမတို့ကြာတာပရိနေနေခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနေ6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာတင်ဆက်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမုံဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair တို့ဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းစီစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုလို့ကျမတို့ထုတ်လွှင့်တဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။
This program